The Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့မေလ9ရက်ကြာတာရင်းနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်ပြန်ပေးနေပါတယ်။ကျွန်မစုမြတ်မော်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ Coronavirus ပိုးကူးစက်မှုတားဆီးနိုင်ရေးအတွက်American dollar 9 billion လောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။လူပေါင်းတန်ပေါင်းများစွာရဲ့အသက်တွေကိုကတင်ဖို့နဲ့ထိခိုက်လွယ်တဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့ရမောင်ငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်အကြာမှာ COVID-19 ကာယရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်မယ်လို့ခန့်မှန်းရပေမဲ့အဲ့ဒီနိုင်ငံတွေမှာအလုတ်လက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေစမြင်နေရပြီလို့ဆိုပါတယ်။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်ဒေါ်လာ1ဘီလီယံထည့်ဝင်ကြဖို့အလူရှင်တွေကိုကုလသမဂ္ဂကအစောပိုင်းတုန်းကပန်ကြားထားတာပါ။ဒါပေမဲ့စုစုပေါင်းဒေါ်လာ6.9ဘီလီယံလောက်လိုအပ်တယ်လို့ဒီနေ့ထပ်ပြီးပြောကြားတာဖြစ်ပါတယ်။အစင်းရဲဆုံးသူတွေအထူးသဖြင့်အမျိုးသမီးမိန်းကလေးငယ်တွေနဲ့အကာအကွယ်မဲ့နေသူတွေကိုကပ်ရောဂါနဲ့ကမ္ဘာစီးပွားရေးကျဆင်းတဲ့ဒဏ်ကနေအကာအကွယ်မပေးဘူးဆိုရင်နောက်နှစ်ပေါင်းများစွာအထိဆိုးရိုးတက်ရောက်မှုတွေဖြစ်လာလိမ့်မယ်လို့လူသားချင်းစာနာမှုဆိုင်ရာယုံအကြီးအကဲမတ်လိုကော့ခ်ကပြောပါတယ်ဖိလစ်ပိုင်ပါကစ္စတန်နဲ့အာဖရိကနိုင်ငံ9နိုင်ငံတို့ကိုအထူးကိလွယ်စုံနိုင်ငံတွေအဖြစ်စည်းရင်းထပ်တိုးပြီးရန်ပုံငွေထပ်တိုးပေးဖို့ကုလသမဂ္ဂကတောင်းဆိုခဲ့တာဖြစ်ပါတယ်American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါတုံ့ပြန်တိုက်ဖျက်ရေးအင်ပြူတော်အထူးအဖွဲ့ရဲ့လုပ်ငန်းတွေကိုဆက်ပြီးဆောင်ရွက်သွားမယ်လို့သမ္မတဒေါ်နယ်ထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီအဖွဲ့လုပ်ငန်းတွေရပ်တော့မယ်လို့အင်္ဂါနေ့ကပြောကြားခဲ့ပေမဲ့လောလောဆယ်ဆက်လုပ်သွားမယ်လို့သမ္မတကပုံထုံးနေ့မှာပြန်ပြောခဲ့တာပါ။ဘာကြောင့်လဲလို့သတင်းတောက်ရဲ့အမေကိုဒီအဖွဲ့ဘလောက်ရေပန်းစားတယ်ဆိုတာသူအင်္ဂါနေ့ကအထိမသိခဲ့ဘူးလို့သမ္မတထရမ့်ကတုံ့ပြန်ခဲ့ပါတယ်
။ I had no idea how popular the task force is.Until actually yesterday when I started talking about winding it down I'd get calls
အမတန်လေးစားထိုက်တဲ့သူတွေသူ့ကိုလှမ်းဆက်သွယ်ပြီး COVID-19 ရောဂါတုံ့ပြန်တိုက်ဖျက်ရေးအထူးအဖွဲ့ကိုဆက်ထားတဲ့ကြောင့်အကြံပေးခဲ့ကြတယ်လို့ပြောကြားသွားတာပါဒါကြောင့်လိုအပ်တဲ့၍ဒီအဖွဲ့ကိုဆက်ထားမှာဖြစ်ကြောင်းနဲ့စီးပွားရေးပြန်လည်နလတ်ထူနိုင်ရေးဘက်အာရုံစိုက်မဲ့သူ2ယောက်3ယောက်ကိုအဖွဲ့ထဲမှာထပ်တိုးဖို့ရည်ရင်းလာနေမှာကြီးညာမယ်လို့သမ္မတကအင်ဗျူတော်မှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်လို့ဆောင်ကြည့်ရေးတားဆီးထိန်းချုပ်ရေးနဲ့ရောဘာတက်တာအောင်လုပ်ရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုကြီးကြပ်ဖို့အတွက်လုပ်ငန်းအဖွဲ့ကိုဇန်နဝါရီလကုန်မှာစတင်ဖွဲ့ခဲ့တာဖြစ်ပြီးတော့နောက်တစ်လအကြာမှာပဲဒီအဖွဲ့ကိုကောင်းဆောင်ဖို့ဒုသမ္မတမိုက်ပန့်စ်ကိုတာဝန်ပေးခဲ့ပါတယ်ရှင်American သမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်မပါဘဲအီရန်အပေါ်စစ်မတိုက်ရဆိုတဲ့လွှတ်တော်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအားနာသုံးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကတိတ်ကိုစော်ကားတဲ့ဆုံးဖြတ်ချက်ဖြစ်ပြီးသမ္မတအနေနဲ့ American ပြည်ထောင်စုသူ့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေအပေါ်ကာကွယ်နိုင်စွမ်းကိုထိခိုက်တယ်လို့သမ္မတထရမ့်ကသူ့ဘာကြောင့်ဗီဒီယိုအားနာသုံးရတယ်ဆိုတဲ့ရှင်းချက်မှာပြောထားပါတယ်။ဇန်နဝါရီလတုန်းကအမေရိကန်နဲ့အီရန်နိုင်ငံကြားစစ်ရေးတင်းမာနေချိန်မှာလွှတ်တော်ကသာစစ်ကြေညာခွင့်ရှိရမယ်လို့ဆိုပြီးလွှတ်တော်ကဒီဆုံးဖြတ်ချက်ကိုချခဲ့တာပါ။အီရန်ရဲ့စစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ကြီးကာဆင်ဆိုလီမာနီကိုအမေရိကန်ကသမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်နဲ့လေကြောင်းကတုတ်တင်တက်ဖြတ်ခဲ့ပြီးရပ်ပိုင်းအကြံမှာပဲအီရန်ဘက်ကလက်တုံ့ပြန်တဲ့အနေနဲ့အီရတ်နိုင်ငံထဲမှာအမေရိကန်တပ်တွေအခြေစိုက်တဲ့စစ်စခန်းအပေါ်ပယ်ထိန်တုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ခိုက်မှုကြောင့်အမေရိကန်စစ်သား100ကျော်အုံနောက်နဲ့အာယုံကျောပိုင်းဆိုင်ရာထိခိုက်ဒဏ်ရာတွေရခဲ့ကြပါတယ်။မြန်မာနိုင်ငံမှာတော့ဒီကနေ့မနေ့9ရက်နေ့အထိ COVID-19 ရောဂါတက်ခွဲအတည်ပြုလူနာစုစုပေါင်း162ယောက်ရှိပါတယ်။မေလ6ရက်ညပိုင်းကအမျိုးသားကျန်းမာရေးတက်ခွဲဌာနကနေဒုတိယအထောက်တက်ခွဲနမူနာ84ခုကိုစစ်ဆေးခဲ့တာမှာလူနာသစ်တယောက်ကိုထပ်တွေ့ခဲ့ပါတယ်။သူဟာအတည်ပြုလူနာ6ယောက်နဲ့ထိတွေ့ခဲ့တဲ့အေးစိန်မြို့နယ်မှာနေထိုင်သူအသက်43နှစ်အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်ဒီကနေ့မနေ့9ရက်နေ့အထိသေဆုံးသူ6ယောက်နဲ့ပြန်လည်နေကောင်းသူ50ရှိတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာန website မှာဖော်ပြထားပါတယ်။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘက်သားအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15.53 ညလိုင်းဒိုမီတာ25 kHz 11.83 ည တိုက်တိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမြန်မာပိုင်းကနေဂျာတာဝရင်းနဲ့ညာပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံတောင်ပိုင်းကဓာတုဆက်ရုံတစ်ခုမှာဓာတ်ငွေယူဆင်းနေတာကြောင့် 9 ရောက်ထပ်မနေတည်ဆုံသွားတယ်လို့အာဏာပိုင်းတွေကပြောလိုက်ပါတယ်။ရိရှာခံပါနံမြို့စင်ကြီးဘုံမှာရှိတဲ့ LG Polymer ဓာတ်ဥစက်ယုံကနေစတရင်းတန်းငွေတွေယူဆင်ခဲ့ပြီးတဲ့နောက်အိမ်မြို့မှာနေထိုင်သူတရားကျော်ကိုအိမ်မှာရှိတဲ့စင်ယုံတွေကိုတင်လိုက်ရပါတယ်။ဒီတန်းငွေတွေဟာကုဘတန်9000လောက်ရှိတဲ့တန်းငွေလောင်ကန်နှစ်ခုတည်းကနေယူဆင်လာခဲ့တာဖြစ်တယ်လို့မြို့ကရဲအယာရှိ Swarup Rani က AFP သတင်းဌာနကိုပြောပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ပြီးခဲ့တဲ့မတ်လကစပြီးတိုင်းနိုင်ငံလုံးကိုအိမ်ထဲကနေအပြင်းမထွက်ကြဖို့ဝန်ကြီးချုပ်နရင်ဒရာမိုဒီကမိန့်ထုတ်လိုက်ခြင်းကစပြီးအဲ့ဒီဓာတ်ငွေလောင်ကန်ကြီးတွေကိုစောင့်ကြကြည့်ရှုမဲ့သူမရှိတော့ပဲပြစ်ထားခဲ့တာဖြစ်တယ်လို့လည်းရဲရရှိရာနီကပြောပါတယ်ခင်ဗျာ။စင်ကာပူနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ1000ကျော်သွားခဲ့ပြီဖြစ်ပါတယ်။ဒီကနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူနောက်ထပ် 988 ယောက်တွေ့ရှိခဲ့တာကြောင့်အခုဆိုရင်စင်ကာပူမှာဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း 1198 ယောက်ထပ်မံရှိသွားပါပြီ။ကူးစက်ခံရသူတွေတဲက90ရာခိုင်နှုန်းနီးပါးကနိုင်ငံခြားကနေအလုလာလုကြပြီးအဆောင်တွေမှာနေကြတဲ့သူတွေဖြစ်ပါတယ်။စင်ကာပူမှာပြီးခဲ့တဲ့ April ဇန်းကစပြီးနှစ်လကြာအိမ်ထဲကနေအပြင်းမထွက်ကြဖို့မိန့်ထုတ်တာဟာလာမယ့်ဇွန်လ10ရက်နေ့မှာအကုန်ဆုံးမှာဖြစ်ပေမဲ့ဒါကိုဖြည်းဖြည်းချင်းဖြေလျှော့ပေးတဲ့အနေနဲ့လာမယ့်မေလ12ရက်နေ့ကစပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပြန်ဖွင့်ဝင်ပေးသွားမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေစတင်ဖြစ်ပေါ်စေခဲ့တဲ့အတွက်စစ်ဆေးခံရတဲ့အပျော်စီးသင်္ဘောဟာဖိလစ်ပိုင်သင်္ဘောသားတွေကိုပြန်ပို့ဖို့အတွက်ဖိလစ်ပိုင်ပြည်နယ်ထဲကိုဝင်သွားခဲ့ပြီဖြစ်ပါတယ်။ The Ruby Princess အပျော်စီးသင်္ဘောဟာမနီလာပင်လယ်အော်မှာကြောက်ချမှာဖြစ်ပြီးတော့အဲ့ဒီသင်္ဘောမှာပါတဲ့ဖိလစ်ပိုင်သင်္ဘောသား214ယောက်ကိုဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးသွားမှာဖြစ်တယ်လို့ဖိလစ်ပိုင်ကမ်းခြေဆောင်တပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ဒါပြင်အဲ့ဒီပင်လယ်အော်ထဲမှာနောက်ထပ်ဖိလစ်ပိုင်သင်္ဘောသား9000ကျော်ကမ်းပြန်ဆင်းဖို့အတွက်ဆောင်နေတဲ့နောက်ထပ်အပျော်စီးသင်္ဘော16ဆင်းလောက်ရှိတယ်လို့လဲဆိုပါတယ်။တစ်ချိန်တည်းမှာပဲနိုင်ငံတွေတော်ပြင်းပြမှာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးချထားတဲ့ကန့်သတ်ချက်တွေကိုလျှော့လာနေတာကြောင့်ကိုရီးယားလေကြောင်းလိုင်းကလည်းကုန်ပစ္စည်းပို့ဆောင်တာတွေတိုးချဲ့ဖို့အတွက်ရှီလာကစပြီးတော့တချို့တွင်ခီးစင်တွေကိုပြန်ပြေးဆဲသွားမှာဖြစ်ပြီးတော့ခီးစင်တွေလည်းတိုးလာနိုင်ပွဲရှိတဲ့အပေါ်မှာလည်းပြင်ဆင်သွားမှာဖြစ်ပါတယ်။လေကြောင်းခီးစင်တွေတိုးလာပြီးမဲ့လည်းနိုင်ငံတကာကိုသွားနေတဲ့ခီးစင်လမ်းကြောင်း130တဲက32ခုကိုပဲပြေးဆဲသွားမှာဖြစ်တယ်လို့လဲပြောပါတယ်ခင်ဗျာ။ယူရိုနိုင်ငံမှာတော့အရင်ထောင်လိုင်းကြီးကဲဟောင်းမူစတာဖာအကယ်ဒမီကဝန်ကြီးချုပ်ဖြစ်တဲ့ဒီကနေ့မှာကျန်းသစ္စာချိန်ဆိုပါရယ်။ဒါကြောင့်ယူရိုနိုင်ငံရဲ့အုပ်စုတွေကြား9လကြာအခြေတင်ဖြစ်နေတာကြီးလည်းဆုံးသက်သွားခဲ့ပါရယ်။အခုလိုကျန်းသစ္စာချိန်ဆိုလိုက်တဲ့အတွက်သူဟာယူရိုနိုင်ငံမှာ2003ခုနှစ်ကစပြီးတော့စတ်သမားမြောက်ဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ပြီးခဲ့တဲ့နှစ်နိုမာလာနောက်ပိုင်းကအဒယ်အဗ်ဒူမာဒီဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်သွားပြီးတဲ့နောက်သူဟာဝန်ကြီးချုပ်ဖြစ်တဲ့အစိုးရဖွဲ့ဖို့တတိယမြောက်အဆိုပြုခံရတဲ့သူဖြစ်ပါရယ်။ယူရိုနိုင်ငံကအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကြောင့်အဒယ်အဗ်ဒူမာဒီယာရူကနေနှုတ်ထွက်သွားခဲ့တာပါ။အယ်ကာဒီမီကတော့သူ့အစိုးရအနေနဲ့ပြဿနာတွေကိုပိုဆွအောင်လုပ်မှာမဟုတ်ပဲဖြေရှင်းသွားမှာဖြစ်တယ်လို့ဒီနေ့မှာပြောပါရတယ်။ယူရိုနိုင်ငံတော်အလုံးလက်မဲ့ပြဿနာတွေကြောင့်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပြီးအစိုးရနှုတ်ထွက်ပြီးဖို့တောင်းဆိုခဲ့ကြတာပါ။ဒါပြင် COVID-19 ကာယရောဂါနဲ့ရင်ဆိုင်နေရတာကြောင့်ရေနံစည်းတွေကျဆင်းပြီးတော့ယူရိုစီးပွားရေးလည်းထိခိုက်နေတာပါ။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပေါ်မီယိုကတော့အယ်ကာဒမီရဲ့အစိုးရအဖွဲ့ကိုချိုးဆိုကြောင်းတယ်လီဖုန်းနဲ့ပြောကြားခဲ့ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေနဲ့အာဂရီလိုက်စားမှုတိုက်ဖျက်ရေးလုပ်ငန်းတွေဖော်ဆောင်မှုအတွက်ကြိုးပမ်းမှုတွေကိုဆွေးနွေးခဲ့ကြပါတယ်။ဒါပြင်အီရန်နိုင်ငံအနေနဲ့အီရန်ကနေလက်စစ်တပ်အားတင်သွင်းမဲ့ကိစ္စကိုရပ်ပေါင်း120ခင်းလွှတ်ခွင့်ပေးပြီးခွင့်ပြုထားတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြောလိုက်ပါတယ်ခင်ဗျာ။ဒီနေ့ကမ္ဘာစီးပွားရေးဇေကော့ကတော့အာရှဘက်မှာအများစုကအကျဖြစ်နေပြီးတော့ဥရောပဘက်မှာတော့အတက်ဖက်ကိုဦးတည်နေပါတယ်။ဂျပန်နိုင်ငံကနေကေစုရှီယာအညွန်ငင်းက3.3ခိုင်နှုန်းနီးပါးနဲ့ထိုင်ဖေရဲ့ SEC 50စုရှီယာဈေးကွက်ကတော့3.6ခိုင်နှုန်းအတက်နဲ့ဈေးပိတ်ခဲ့ပေမဲ့ဟောင်ကောင်၊ရှန်ဟိုင်းနဲ့ဆစ်ဒနီစုရှီယာဈေးကွက်တွေကတော့ဈေးတွေကျခဲ့ပါတယ်။ဒီအစိုးရကသူတို့နိုင်ငံရဲ့ပြည်ပတင်ပို့မှုဟာပြီးခဲ့တဲ့နှစ်ကလည်း3.5ခိုင်နှုန်းပိုများလာခဲ့တဲ့ဆိုပေမဲ့လည်းဒီချက်ကယင်းနှိမ့်မြုံနှံသူတွေကိုဆွဲဆောင်နိုင်ဖို့မရပါဘူး။တချိန်တည်းမှာပဲဥရောပဈေးကွက်တွေဘက်မှာတော့အတက်ပြခဲ့ပြီးတော့လန်ဒန်ရဲ့ FTSE စုရှီယာဈေးကွက်ကတော့ဒီနေ့မနက်ပိုင်းမှာ100ခိုင်နှုန်းကျော်တက်ခဲ့ပြီး Paris က CAC 40က3.8ခိုင်နှုန်းကျော်နဲ့ Frankfurt က DAX အစုရှယ်ဈေးကွက်တွေမှာတော့3.8ခိုင်နှုန်းကျော်တက်ခဲ့ပါတယ်။ရေနံဈေးကွက်တွေမှာလည်းဒီနေ့အတက်ပြခဲ့ပြီးတော့ American ရဲ့ West Texas Intermediate ရေနံစိမ်းကုမ္ပဏီကရေနံစိမ်းတစ်စီးကို $24.38 နဲ့ရောင်းချလာကြောင်း3.3ခိုင်နှုန်းတက်လာခဲ့ပြီးတော့ Brent နိုင်ငံကရေနံဈေးကွက်မှာတော့ရေနံစိမ်းတစ်စီးကို $29.83 နဲ့ရောင်းချခဲ့ပါတယ်။ ဒါပြင် Dow Jones S&P 500နဲ့ Nasdaq ဈေးကွက်ဒီမှာလည်းအစုရှယ်ယာဈေးတွေကတိကျခိုင်နှုန်းကျော်တက်လာခဲ့ပါတယ်ခင်ဗျာ Your American တန်ကနေဂျာတာရီနေ့အစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ရောဂါပိုးရှိမှရှိတခွဲစမ်းသပ်မှုပေါင်းတပေါင်းကျော်စစ်ဆေးပေးခဲ့ပြီးတိချဆောင်ကြီးခံရသူတွေရဲ့တစ်ဆယ်ရာခိုင်နှုန်းကိုပဲရောဂါရှိမှရှိတခွဲစမ်းသပ်ပေးနိုင်သေးတယ်ဆိုတဲ့အကြောင်းကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံတွင်းမှာကိုဗစ်ရောဂါရှိမှရှိတခွဲစစ်ဆေးခံရသူတွေကတော့ဒီရောဂါပိုးရှိထားသူတွေနဲ့ထိတွေ့မှုရှိခဲ့သူတွေနဲ့သတ်မှတ်နေရာတွေမှာအတော်လာကန့်သတ်ပြီးစောင့်ကြည့်ခံရသူတွေပဲဖြစ်ပါတယ်ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်ထုတ်ပြန်ထားတဲ့စီးရင်တွေအရတခွဲတီပြူလူနာပေါင်း162ဦးရှိခဲ့ပြီးအဲ့ဒီထဲကသေဆုံးသူ6ဦးနဲ့ရောဂါပိုးကင်းစင်လာသူ50အထိရှိထားပြီးဖြစ်ပါတယ်။ဒါဟာတခွဲနမူနာပေါင်း1000ကျော်ကိုစစ်ဆေးပြီးခဲ့တဲ့အခြေအနေပါ။အခုစစ်ဆေးပြီးခဲ့တဲ့တခွဲနမူနာပေါင်း1000ကျော်ရဲ့ရာဂိုင်နှုန်း40ကျော်လောက်ကအသွားလာကန့်သတ်ခံရသူတွေပဲဖြစ်ပါတယ်။ဒါပေမဲ့တနိုင်ငံလုံးကတိချခွဲစောင့်ကြည့်ခံရသူတွေစုစုပေါင်း10ရာခိုင်နှုန်းလောက်ကိုပဲတခွဲနမူနာရယူနိုင်ခဲ့တာပါတနိုင်ငံလုံးတိချခွဲစောင့်ကြည့်ခံရသူအရေအတွက်ကျန်းမာရေးဝန်ကြီးဌာနစီရင်ရဆို9000ဝန်းကျင်မှာရှိနေပါတယ်အခုလိုသွားလာကန့်သတ်ခံရသူတွေကိုရာနှုန်းပြည့်မစစ်ဆေးပေးနိုင်ပေမဲ့ထပ်တိုးဆောင်ရွက်နိုင်မှုကိုစီစဉ်နေပြီးလက်ရှိအချိန်မှာဘလို့သတ်မှတ်ချက်တွေနဲ့ရွေးချယ်စစ်ဆေးနေတယ်လဲဆိုတာကိုကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကညွှန်ကြားမှုဒေါက်တာတန်းနိုင်စုက VOA ကိုပြောပါတယ်
quarantine ကိုဆက်တဲ့ခါတော့ကျွန်တော်တို့ကဒီစိတ်တနာပုံစံနဲ့တွားပါပေါ့စိတ်နာပုံစံနဲ့တွားတဲ့ခါကျတော့အထူးဖြင့်ဒီကျန်လာတဲ့ထဲကနေပြီးတော့ဒီ risk ရဲ့အုပ်စုတွေပေါ့နော်ဒီလူတွေကိုစူးစမ်းကြည့်ရင်နောက်တစ်ခုကဟိုဇန်တန်ယူရာလည်းရှိတယ်ပေါ့နော်လူတစ်ထောင်ရှိတဲ့ quarantine center ဆိုရင်100ပေါ့နော်50ရှိတဲ့ center ဆိုရင်5ယောက်ပေါ့နော်အချို့ကျတော့လေ quarantine မှာက risk ပါတဲ့ခါကျတော့အဲ့လူတွေ risk များတဲ့လူတွေကိုစူးစမ်းစစ်တာပေါ့နော်အဲ့တော့ကသူ့လူနာတွေကြတော့လက္ခဏာပြရမယ်ဒီကွာတင်းနေရနေအဲ့လိုလူတွေဆိုတော့ဒါဒေတာပေါ့ပေါ့အဲ့လိုလူတွေလည်းလည်းစစ်တာ
တခွဲနမူနာတွေကိုရန်ကုန်မြို့ကအမျိုးသားချမ်းမရေးတခွဲမှုဆိုင်ရာဌာနနဲ့စေတုတင်နာဦးစီးဌာနတို့အပြင်နေပြည်တော်မှာရှိတဲ့အမှတ်နှစ်တက်မတော်ဆေးရုံကြီးကရင်တထောင်မှာစစ်ဆေးပြီးရောဂါပိုးရှိမှရှိဆိုတာကိုအတည်ပြုပေးနေတာပါအခုစစ်ဆေးပေးနေတဲ့နေရာ၃ခုအပြင်မန္တလေးနဲ့မော်လမြိုင်တောင်ကြီးမြို့တို့မှာပါထပ်တိုးစစ်ဆေးသွားဖို့အတွက်ပြင်ဆင်ဆောင်ရွက်နေတယ်လို့သိရပါတယ်တခွဲနမူနာတွေကိုနေပြည်တော်နဲ့ရန်ကုန်မှာရှိတဲ့တက်မတော်စစ်ဆေးရုံတွေမှာဗဟိုကော်မတီရဲ့ညွှန်ကြားချက်နဲ့အညီဆောင်ရွက်နေတဲ့အကြောင်းကိုဗဟိုချုပ်စော်မင်းထွန်းကအခုလိုပြောပါရစေ။
နေပြည်တော်ပါဝင်ကျင်းမှာရှိတဲ့အန္တရာယ်ရှိတဲ့လူတွေပါတယ်လို့နိုင်လို့ရဟိုစစ်ဆေးဖို့ပြည်ရင်ကျွန်တော်တို့ဟိုမှာရှိတဲ့ရန်ကုန်မှာရှိတဲ့တက်မတော်ရဲ့ကိုဗစ် -19 စံတမ်းနဲ့ဆက်ကကျွန်တော်တို့ရောက်ဝင်တော့ဘဲဆောက်တို့အဲဒီဘက်ကနေဝင်လာတဲ့လူတွေကိုစစ်ဆေးမှုဆိုပြီးကျွန်တော်တို့ဗဟိုကော်မတီကညွှန်ကြားမှုဖြစ်ပါ
အခုချိန်မှာတခွဲနမူနာတွေကိုစစ်ဆေးပေးနေတဲ့နေရာ3နေရာပေါင်းလိုက်ရင်တနေ့တာစစ်ဆေးပေးနိုင်တဲ့ပမာဏဟာထောင်ကနန်းနီးပါးရှိနေပြီလို့ဒေါက်တာတန်းနိုင်စုကပြောပါတယ်
။ basic နေထိုင်ရပြောမယ်ဆိုရင်တော့ဒါကျွန်တော်တို့ကထောင်ကနန်းသားတော့ဒါကျွန်တော်ကတ်တာပြီလို့အချမ်းချင်းပြောလို့ရတယ်
။ဒီအပိုင်းထဲမှာလေချောင်းကနေတဆင့်ပြန်လာသူတွေရှိသလိုနေဆက်ကိတ်ကနေတဆင့်ပြန်ဝင်လာသူတွေလည်းရှိနေပြီးသူတို့ကိုတတ်မှတ်ထားတဲ့နေရာတွေမှာ21ရက်တာအတွားလာကန့်သတ်ပြီးတော့စောင့်ကြည့်နေတယ်လို့သိရပါတယ်။အတိပြုလူနာသည်တွေ့ရှိမှုယောနယ်လာပေမဲ့ဒီယောဂကင်းစင်သွားတဲ့အခြေအနေမဟုတ်သေးတာကြောင့်ကိုဗစ်ယောဂါကာကွယ်ရေးဆိုင်ရာလမ်းညွှန်ချက်တွေကိုဆက်ပြီးတော့လိုက်နာပေးဖို့ကျန်းမာရေးဌာနကတိုက်တွန်းနှိုးဆော်ထားပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ COVID-19 တုံ့ပြန်မှုရန်ပုံငွေကနေထုတ်ချေးတဲ့ချေးငွေတွေကိုတခြားပြည်တွင်းလုပ်ငန်းတွေထက်စိုက်ပျိုးရေးကဏ္ဍမှာပုံမိုသုံးဆွဲထောက်ပံ့တင်တယ်လို့တောင်သူလယ်သမားအရေးလှုပ်ရှားသူတွေကတိုက်တွန်းတဲ့သတင်းကိုပြောပြချင်ပါတယ်။ကျမအင်တနာထွန်းပါCOVID-19 ရောဂါကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုတွေပေါ်ပြန်လည်ကုစားနိုင်ဖို့စီးပွားရေးလုပ်ငန်းတွေအတွက် COVID-19 ရန်ပုံငွေကအတုံးတုံးတက်တာတာနဲ့ချင်းငွေထုတ်ပေးတဲ့အစီအစဉ်ကိုမြန်မာအစိုးရကဆောင်ရွက်ပေးနေပါတယ်။ဒီအစီအစဉ်ရဲ့ဦးတည်ချက်9ရက်ထဲမှာစိုက်ပျိုးရေးနဲ့ပတ်သက်လို့တိတိကျကျမထည့်ထားပေမဲ့လုပ်ငန်းစဉ်တစ်ရက်အဖြစ်နဲ့လယ်သမားတွေစိုက်ပျိုးရေးလုပ်ငန်းငယ်တွေနဲ့မျိုးစီရောင်းချသူတွေကိုထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်ပါဝင်ပါတယ်။စိုက်ပျိုးရေးလုပ်ငန်းတွေကနိုင်ငံရဲ့အဓိကစီးပွားရေးဖြစ်သလိုမြန်မာနိုင်ငံမှာလက်ရစိုက်ပျိုးရေးလုပ်ငန်းကိုလုပ်ကိုင်နေသူအခြေအတွက်က 12.5 တန်းရှိနေပြီးတနိုင်ငံလုံးမှာရှိတဲ့လုပ်သားအင်အားရဲ့51ရာခိုင်နှုန်းဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့2019စီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့်လဲချင်းငွေထုတ်ပေးတဲ့စီးပွားရေးလုပ်ငန်းတွေထဲမှာစိုက်ပျိုးရေးကဏ္ဍကိုအဓိကထားပြီးပံ့ပိုးပေးတယ်လို့ဆိုပါတယ်။ အခုလက်ရှိမှာတောင်သူလယ်သမားတွေအနေနဲ့ထုတ်ချေးပေးတဲ့ချင်းငွေကလုံလောက်မှုမရှိတာကြောင့်အပြင်ကနေချင်းငွေထပ်ချေးပြီးလုံနေကြရတဲ့အတွက်အစိုးရအနေနဲ့ချင်းငွေကိုလုံလုံလောက်လောက်ထုတ်ချေးပေးဖို့လိုအပ်တယ်လို့လွှတ်တော်ထဲမှာတောင်သူလယ်သမားအရေးပြောဆိုဆောင်ရွက်နေတဲ့အရာဝတီတိုင်းမဦးဝင်းမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းက VOE ကိုပြောပါရယ
်စိုက်ပျိုးစရိတ်အနေနဲ့ဒီကသသိန်းခွဲချိပေးတယ်လေဒါကကုန်သားနှစ်သိန်းခွဲလေသတင်းခွဲကြည့်တော့ကျန်တဲ့သတင်းတို့ကျန်တဲ့သတင်းကအပြန်းနေဆိုရှားဆိုအဲ့မှိုင်းဒုက္ခရောက်ပြီ။နော်ဒါနံပါတ်1အဲ့တော့သူလုတ်ပြီးတဲ့ဟာကမလုတ်ပေးဘူးမဟုတ်လုတ်ပြီးတယ်ဒါပေမဲ့နဲတယ်ဦးစားမပေးလို့ဦးစားမပေးလို့အန်ကယ်လို့ပြောတယ်။ဒီနေ့အပြင်ကမြန်မာနိုင်ငံရဲ့ဘတ်ဂျက်တစ်ခုလုံးကို၄ချက်လောက်ပဲငွေတရားမှာ၄ချက်လောက်ပဲလေယာကဏ္ဍကိုသုံးတယ်ဆိုရဲအဖြေတွေ့နေတယ်လေ။အဲ့တော့ဘာကိုလုတ်ပြီးလို့နော်အမလုံးမပြီးဘူးလို့ပဲအင်္ဂါပြောချင်းစင်ပစားနှမ်းပက်တာအဲ့ဒါကိုနှမ်းပက်ပါတယ်ပက်ပါတယ်ပြောမနေနဲ့လीဒီမြင်ရတဲ့စာကျူးကြီးတော်မှာအကောင့်တွေကောင်းအောင်မဖော်နိုင်မှုဆိုဘယ်လိုလုပ်ဖြစ်မလဲပြီးတော့ဒီကိုဗစ်ဖြစ်တဲ့ပြဿနာရေချီထိသွားလာနိုင်တဲ့အလားအလာရှိတဲ့အတွက်စာနာရေးကောင်ဦးစားပေးဖို့အထူးလိုနေတယ်
ဖိုက်ပြူးကြီးကိုသာအစိုးရကကောင်းကောင်းထောက်ပံ့ပေးနိုင်မယ်ဆိုရင်တောင်သူလယ်သမားတွေအတွက်စီးပွားရေးအခွင့်အလမ်းကောင်းနေကြလာနိုင်တယ်လို့ကိုဗစ်ကာလကိုလည်းကောင်းကောင်းဖြတ်ကျော်နိုင်တယ်လို့ဦးစိန်ဝင်းကပြောပါတယ်ဖိုက်ပြူးကြီးကိုဦးစားပေးဆောင်ရွက်တာကဒီလိုကိုဗစ်ကာလစီးပွားရေးအထိနာနေတဲ့အချိန်မှာပြန်လည်ဥမော့လာနိုင်ဖို့အခွင့်အရေးတစ်ခုဖြစ်တယ်လို့လည်းစီးပွားရေးပညာရှင်ဦးမင်းခင်ကသုံးသပ်ပါတယ်
။ကျွန်တော်တို့တစ်ချက်ခုတ်သုံးရင်းချက်ပြန်နိုင်တဲ့လုပ်ငန်းမျိုးတွေကိုကျွန်တော်တို့ခိုင်ခွင်ရတယ်။အဓိကတော့ဖိုက်ပြူးကြီးပါ။ဖိုက်ပြူးမင်းကြီးဆက်နေတာဖြစ်နေပြီးအပိုင်းခုချက်ရောက်အားလျော်လေးနေတာပေါ့နော်ဖိုက်ပြူးကြီးဆိုရင်ကြောက်ကြောက်ခွာပြီးလုံးလုံးလို့ရတာဟုတ်နော်အဲ့လိုမျိုးတွေနောက်ကျွန်တော်တို့ကစိုက်ပျိုးနိုင်ငံဖြစ်တဲ့အတိုင်းကျွန်တော်တို့ရည်ရည်ဒီဟလာအခြေခံလေးနဲ့ဟောလူဒီလူတွေတဲ့ကိုယ်နိုင်ငံနဲ့မကောက်တခြားနိုင်ငံတက်ပါအရေးကြီးတဲ့ဆန္ဒရေးတာပုံကြမ်းကုန်ကြောပေါ့နော်ထုတ်လို့ရလို့ဟာမျိုးကျွန်တော်တို့ဦးစားပေးရပါမယ
်စိုက်ပျိုးရေးဆိုင်ရာကုန်စည်တွေကိုပို့ဆောင်ပေးနိုင်ဖို့အတွက်တည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုပါဦးစားပေးစီစဉ်ဆောင်ရွက်တင်တယ်လို့စီးပွားရေးပညာရှင်ဦးမင်းခင်ကပြောပါတယ်ဒီမိုးရသည်စိတ်ပြိုးကြရတော့မဲ့လေယာမီတွေကိုချင်းဝေထုတ်ပေးတဲ့ပမာဏပုံမှာမူတည်ပြီးစိတ်ပြိုးကြရမှာပါချင်းဝေမလုံလောက်တာတွေကြောင့်တချို့တောင်သူတွေကလေယာမီအိတ်ကောက်ကိုတတ်မှတ်ချက်အတိုင်းမစိတ်ပြိုးနိုင်ကြဘူးလို့သိရပါဗျ။မြမလေယာဖွံ့ဖြိုးရေးဘဏ်ကတော့နှစ်စဉ်ရသည်အလိုက်ထုတ်ချေးပေးနေတဲ့စိတ်ပြိုးရေးနဲ့မွေးမြူရေးခဏတွေအတွက်ချင်းဝေတွေကိုဧပြီလ၁ရက်နေ့ကနေစပြီးအတူနှုံ short ချကောက်ခံသွားမယ်လို့ထုတ်ပြန်ထားပါရဲ့ရှင်။ကျမအိမ်တနာထုံးမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဆိုင်အောင်လုံးယုံတွေမှာကိုဗစ် -19 ကောက်ွက်ထားတာရှိမရှိစစ်ဆေးတာကိုပူပေါင်းစစ်ဆေးရေးအဖွဲ့တွေကအစိုးရကသတ်မှတ်ထားတဲ့မေလ15ရက်အမိပြီးအောင်စစ်ဆေးနေပေမဲ့ဆိုင်အောင်အများစုစစ်ဖို့ကြံနေတဲ့အကြောင်းကိုပြောပြပေးမှာပါမဖြစ်မနေလက်ပတ်ရမယ့်ဆိုင်အောင်ကလွဲပြီးဆိုင်အောင်ထွက်လောက်ကသူတို့လုပ်ငန်းကိုလာစစ်ဖို့ဌာနဆိုင်ရာပူပေါင်းစစ်ဆေးရေးအဖွဲ့တွေကိုအကြောင်းမကြားကြပါဘူးဆိုင်အောင်ပေါင်း 2,000 ကျော်ရှိတဲ့ရန်ကုန်တိုင်းလှိုင်သာယာမြို့နယ်မှာအခုချိန်ထိဆိုင်အောင် 900 လောက်ပဲစစ်ဆေးနိုင်ပါသေးတယ်ကုန်မှမရှိကုန်ရမ်းလည်းမရတဲ့အခြေအနေမှာစက်ရုံကိုပိတ်ထားဖို့လုပ်ငန်းရှင်တွေကပူပြီးဆန္ဒရှိကြတာပါလှိုင်းသာရအခြေအနေကိုတိုင်းလွှတ်တော်ကိုယ်စားလှယ်ဦးဝင်းမောင်ကပြောပြပါတယ
်ကျွန်တော်တို့သိရသလောက်ကတချို့စက်ရုံအလုပ်ရုံတွေကတော့နောက်ထပ်ရေရှည်သူတို့အလုပ်ကိုပိတ်ထားရှင်တဲ့သဘောလေးတွေရှိရဲ့တချို့စက်ရုံတွေကြတော့လေကျွန်တော်တို့သိရသလောက်ဒီပြန်လည်ပြီးတော့ဖွင့်လိုက်ပြီးတော့လုပ်ငန်းဆောင်ရွက်ပေမဲ့ဒီဘက်ကထုတ်ထွက်တဲ့ product ကိုဟိုဘက်မှာဝယ်မဲ့လူမရှိဘူးဆိုရင်ဒီစက်ရုံလေပတ်နေတာထက်ဆိုင်မလေပတ်ပဲနဲ့ရက်ထားတာကဟိုကောင်းတဲ့အခြေအနေတစ်ခုကိုဒီလိုလက်ခံထားပြီးတော့ဒီလာရောက်တင်ပြအခြေမရှိတဲ့စက်ရုံတွေရှိတယ
်အထူးသဖြင့်အထည်ချုပ်လုပ်ငန်းတွေစားတောက်ကုန်လုပ်ငန်းတွေကကုန်အမာတွေထပ်မရသလိုအမခံပြီးကုန်အမာတွေအတွက်ရောကြီးပေးရသူတွေလည်းရှိပါတယ်အလုံသမားဝင်ကြီးဌာနကျန်းမာရေးဝင်ကြီးဌာနနဲ့လွှတ်တော်ကိုယ်စားလှယ်ပူးပေါင်းစစ်ဆေးရေးအဖွဲ့တွေကစစ်ပြီးသွားတဲ့စက်ရုံကို ABC အဆင့်တွေသတ်မှတ်ထားပါတယ်။ A အဆင့်ရတဲ့စက်ရုံကလုပ်ငန်းလည်ပတ်ဖို့ထောက်ခံချက်ရမှာနဲ့ B အဆင့်ကတော့လုပ်ငန်းလည်ပတ်ရေးစစ်ဆေးခံရမှာပါ။ C အဆင့်ကတော့ကျန်းမာရေးဝင်ကြီးဌာနသတ်မှတ်ချက်တွေပြည့်မီတဲ့အထိစစ်ဆေးခံပြီးမှပြန်ဖွင့်ခွင့်ရမှာပါ။ရန်ကုန်မှာစက်ရုံ3000လောက်စစ်ဆေးပြီးသွားပါပြီ။တချို့လုပ်ငန်းတွေလည်ပတ်နေပေမဲ့အများစုကတော့ရန်နာထားပါတယ်။အစိုးရသတ်မှတ်ထားတဲ့မေလ15ရက်နေ့ရောက်တဲ့အထိစစ်ဆေးတာပြီးအောင်မှမဟုတ်သေးဘူးလို့လည်းစစ်ဆေးရေးအဖွဲ့တွေကပြောပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ရှိရှိနိုင်ကြပါတယ်ခင်ဗျာ။
နိုင်ငံမှာကိုဗစ် -19 အရေးပေါ်ကာလအတွင်းကန့်သက်တားမြစ်ချက်တွေကိုချိုးဖောက်တဲ့မြန်မာနိုင်ငံသား20ကျော်ထိုင်းမှာဖမ်းဆီးအေးယူခံရတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျမအေးမှာပါ။ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မဲဆိုင်မြို့နယ်အတွင်းကမင်းတန်စေးမှာအုပ်စုဘွဲ့ရက်တောက်ပြီးလောင်းကစားလုပ်နေကြတဲ့မြန်မာနိုင်ငံသား20ကျော်ကိုထိုင်းရနာပိုင်းတွေကမေလ6ရက်နေ့ကဖမ်းဆီးလိုက်တာပါ။အမှတ်3နယ်ကြားဆောင်တပ်နဲ့နယ်မြေအာဏာပိုင်းတွေကမင်းတန်စေးုံထဲမှာမြန်မာလူသမားတွေဝိုင်းဖွဲ့အရက်တောက်ပြီးစူညံနေကြတယ်ဆိုပြီးထိုင်းရွာသားတွေရဲ့တိုက်ကြားချက်အရနယ်မြေခံရဲတပ်ဖွဲ့ကတွားရောက်ဖမ်းဆီးခဲ့ကြပါတယ်။ရဲနဲ့စစ်တပ်ကိုမြင်လာတဲ့မြန်မာနိုင်ငံသားတချို့ဟာထွက်ပြေးခဲ့ကြတာကြောင့်စစ်တိုက်လိုက်လံဖမ်းဆီးနေပါတယ်။ COVID-19 ကာလအရေးပေါ်အမိန့်နဲ့ကန့်သတ်ချက်တွေကိုထိုင်းနိုင်ငံအတွင်းမြန်မာတွေအနေနဲ့လိုက်နာဖို့လိုအပ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကရောင်ကြီးလူသမားဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကပြောပါတယ်
။ COVID-19 အရေးပေါ်ကာလမှာကျမ်းမာရေးရထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တွေကိုလည်းတိုင်းနာဖို့တိုင်ရောကနေပြီးတော့ကျွန်တော်တို့လူသမားတွေရှင်းပြောင်းလူသမားတွေကိုအတိပေးထုတ်ပြန်ထားတာတွေရှိတယ်။အဲ့ဒီထုတ်ပြန်ထားတဲ့ချက်တန်းမှာဟာဒီမျက်စက်ကိုနေရင်ဒီစားတွေမပြောင်းနိုင်ခင်ကာလအတွင်းမှာထိုင်းဥပဒေအတိုင်းပဲထုတ်ပြန်ကြေညာချက်တွေအတိုင်းပဲနေထိုင်မှုလမ်းညွှန်ချက်တွေထဲမှာလူစုလူဝေး9ယောက်ထက်ပိုတဲ့လူစုလူဝေးမလို့ရဘူး။လူစုလူဝေးနဲ့ရက်တွေတောက်စားတာပါတီပွဲတွေကျင်းပတာဟာလာပွဲတဲ့တမင်မျိုးတွေလုပ်တာမျိုးတွေအကျင်းပါဖို့ထုတ်ပြန်ထားတယ်။အဲ့တော့ကျတော့ကျွန်တော်ရှင်းပြောင်းလူသမားတွေအနေနဲ့ဒီဒေတာတွေကနေပြီးထိုင်းစုကကြီးညာထားတဲ့ဒေတာတွေဒေတာနာအမိန့်တွေထိုင်းစုကကြီးညာထားတဲ့အမိန့်ကြီးညာချက်တွေကိုလည်းလိုက်လာဖို့လူတွေလို့ပြောလိုပါတယ်။ဆိုလို့ရှိရင်အရေးဝိုင်းဖွဲ့ပြီးတောက်လို့ဟာလာရှင်းပြောင်းလူသမားတွေဖန်စီခံအဲ့ဒါဥရီဒီတဲ့ဥရီရဖန်စီခံရတာလို့ရှိရတယ်ကျွန်တော်တို့သိနေရပါတယ်
။ဖန်စီခံရသူတွေကို COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့အုပ်စုဖွဲ့အရက်တောက်ခြင်းမလို့ရ၊လောင်းကစားမလို့ရ၊တားမြစ်ချက်ဥပဒေရအရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းရနာပိုင်းတွေကဆိုပါတယ်။အလားတူခရိုင်ကျော်ပြီးနယ်စပ်ကိုဆင်းလာတဲ့မြန်မာနိုင်ငံသားတွေလည်းတက်ခရိုင်ထဲမှာဒီအပိုင်းအတွင်းမှာပဲဖန်စီခံရတာတွေလည်းရှိနေတယ်လို့ဆိုပါတယ်
။အဓိကကတော့ပြဿနာကအလုပ်လက်မဲ့တွေဖြစ်ထုတ်နေတဲ့မြန်မာရှင်ပြောင်းလူသမားတွေအနေနဲ့ကဒီအလုပ်လက်မဲ့ဖြစ်ပြီးတော့ရက်ရှိလာတဲ့အပေါ်မှာသူတို့လမ်းစိတ်တွေမရှိတော့မှာအစားစိတ်တွေအဆောင်တွေကတွေမပြီးနိုင်တော့မှာစိုးရိမ်တဲ့အတွက်ကြောင့်မလို့ဟလာဒီအရေးစွန့်ပြီးဆင်းလာတဲ့ပုံစံမျိုးတွေ
သူတို့ဟာလိုင်းကားတွေမရှိတာကြောင့်အေးစီးကားတွေကိုငှားရမ်းပြီးလာခဲ့ကြတာပါဒါပေမဲ့သူတို့ကိုခေါ်ဆောင်လာတဲ့ထိုင်းနိုင်ငံသားတွေကိုပါဖမ်းဆီးမှုတွေလုပ်ခဲ့ပါတယ်ထိုင်းနိုင်ငံမှာ COVID-19 အရေးပေါ်ကာလမှာထုတ်ပြန်ထားတဲ့စီကံချက်တွေကိုမလိုက်နာတဲ့ဒီမှုကျွလို့သူမိသူကိုမဆိုးထောင်နဲ့နှစ်နှစ်ထိပြစ်ဒဏ်ချမှတ်နိုင်တယ်ဆိုပြီးထုတ်ပြန်ထားတာပါကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ
်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်မှာလွှတ်တော်ကိုယ်စားလှယ်တချို့နဲ့အာဏာရ NLD ပါတီဝင်တချို့ချင်းချောက်ခံနေရတဲ့တဲ့င်းကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်တောင်ပိုင်းကတောင်ကုန်းမြို့နယ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်နှစ်ဦးကိုအမည်မသိသူတွေကလာရောက်ချင်းချောက်တာတွေရှိနေတာကြောင့်တင်းရှောင်နေရတယ်လို့တောင်ကုန်းမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဒူဩက္ခတာဦးထွန်းကြီးကပြောပါတယ်
အလုံးပေါင်းလိုက်ရယ်ဆိုရယ်အဲ့ဒီမှာဝင်းလိုက်တယောက်ရင်နောက်ပြီးတော့တန်းချေးတယောက်ရင်ဟာဥတင်ဖေအောင်တယောက်ရင်ဆိုတော့အဲလက်ရှိအဓိကကြားတဲ့လက်ရှိတော့၃ယောက်ပေါ့လွတ်တော်ကိုယ်စားလှယ်၂ယောက်ပါဆိုရင်တော့၅ယောက်ပေါ့ဟုတ်ကဲ့အခုတိတ်ဆောင်နေကြတယ်ဒီလွတ်တော်ကိုယ်စားလှယ်တွေကတော့မြို့မှာရှိတာပေါ့ဒါပေမဲ့ဒိုနီမြေကတော့ရန်ကုန်ပြန်တော့ပြီဟုတ်ကဲ့ဒီမှာဟို၂ယောက်ကတော့ဝင်းလိုက်လို့တန်းချေးလို့ကတော့ဒီမှာတိတ်ဆောင်နေရပါတယ်
တောင်ကုန်းမြို့နယ်ဘူးရှင်မော်ကြီးရွာကအင်ဒီပါတီဝင်တဦးကိုလည်းရေးရောင်ဆောင်ပြီးနေအိမ်ကိုလာရောက်ခေါ်ဆောင်ခဲ့ပေမဲ့လွတ်နောက်ခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွေးလျှောက်အင်ဒီပါတီပြောခွင့်ရမုံရွာအောင်ရှင်ကပြောပါတယ
်သူကတော့အေးလို့ထင်နေတယ်နော်ဒါမလီကြသေးပါဘူးအဲ့လိုဖြစ်နေနော်ကျွန်တော်အဲ့လောက်ပဲကြည့်သေးတယ်ဗျပထမတစ်ယောက်တုန်းကဥတန်းထေးတယ်ဥတန်းထေးဆိုတဲ့ပုဂ္ဂိုလ်ဘောဒရဘာရဝန်းနဲ့လာပြီးတော့ခေါ်တယ်တဲ့ခေါ်ဥတန်းတရရဲကျွတ်ရဲဆိုပြီးတော့ခေါ်တာပေါ့ဒါပေမဲ့ရဲရုပ်မပေါ့ဘူးပေါ့လေရဲပုံစံမပေါ့ဘူးအဲ့ဒါကြောင့်ဥတန်းတရမလိုက်ဘူးပေါ့လေအဲ့အဲ့မျိုးတွေလည်းကြားတယ်နော်ဒါကျွန်တော်ကြားတာပြောတာနော်ကြားတာပြောစိုးပဲကမကြားဘူးအခြားနှစ်ယောက်ပေါ့လေညွန့်နယ်ကော်မတီနဲ့ခရိုင်ကော်မတီအဲ့နှစ်ယောက်ကိုတော့ချင်းကြောက်တယ်လို့သူကြားတာ
ဒါအပြင်တောင်ကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်နီနီမင်းကိုလည်းပြီးခဲ့တဲ့လပိုင်းလောက်ကချင်းချောက်ခံခဲ့ရတယ်လို့ဒေါ်နီနီမင်းကပြောပါတယ်
။ကျွန်တော်ကိုချင်းချောက်နေတာကကျွန်တော်တို့ကိုဟိုဦးတွဲပြီးတော့ပေါ့နော်။ဒီပြီးခဲ့တဲ့တိုင်းကဒီရွာတွေမှာ quarantine center တွေကို quarantine center တွေမှာပုံစံတန်းပြီးတော့ရင်းပစ်ပစ်ပူဇော်နေကြအောင်။က အခုလိုပါတီဝင်တွေချင်းချောက်ခံနေရတာကိုစိုးရအနေနဲ့ဖြစ်ရှင်းပေးသင့်တယ်လို့တောင်ကုန်းမြို့နယ်မျိုးသားဒီမိုကရေစီဖွေးချောက် NLD ပါတီဒေါက်တာဦးထွန်းကြီးကပြောပါတယ်
ဒီရှင်းချောင်းမှုဆိုတာကတကယ်လို့ဒါလူကိုတွေးလို့ဖမ်းဆီးကိုဆောင်သွားမယ်ဆိုရင်ဖမ်းပြီးတော့မေးစရာစစ်စရာဆွေးနွေးစရာဆိုတာမျိုးကလည်းရှိမှာမဟုတ်ဘူးနဲ့တက်တဲ့ဒါအတက်ခံရတဲ့အတိုင်းသာရှိရှိတော့နိုင်တယ်ပေါ့လေဟုတ်ကဲ့အဲ့ဒီခါမှာဒါရေတိုးရေရှည်စဉ်းစားကြည့်တဲ့အခါရေတိုးအနေနဲ့ဒါပြီးပေါ်မယ့်ကိစ္စမျိုးလည်းမဟုတ်ဘယ်အချိန်ထိဒီလိုရှင်းချောင်းနေမလဲဒါဒီအစိုးရဘက်ဆိုင်ရာတွေကတော့ဒီရှင်းချောင်းမှုတွေကိုဘယ်လိုအကူအညီပေးနိုင်မလဲအဲ့ဒါမျိုးတွေကိုအစိုးရအနေနဲ့တာဝန်ယူပြီးချင်းပေးစီခြင်းလည်းပေါ့လေ
မနေ့ကလည်းတောင်ကောင်းမြို့နယ်ဘူးရှင်မော်ကြွရတော်တူကိုရခိုင်လက်နက်ကန်အဖွဲ့ကဖမ်းဆီးခေါ်ဆောင်တော့တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။အဖွဲ့ကတော့တောင်ကောင်းဒေသခံတူကိုဖမ်းဆီးခဲ့တယ်ဆိုတာသတင်းမှသာဖြစ်တယ်လို့အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောဆိုထားပါတယ်
။တောင်ကောင်းဘက်မှာဒေသခံတရားကိုကျွန်တော်တို့ဘက်ကဖမ်းခေါ်တယ်ဆိုတာအဲ့ဒါလုံးဝမဟုတ်ဘူးကြ။ဒါသတင်းအမှားတွေပဲဖြစ်ပါလိမ့်မယ်။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီဒေသခံတွေစီကတိရတဲ့လောက်ကတော့အဲ့ဒီမှာသူ့ကိုရေးကဖမ်းသွားတယ်လို့ပြောတယ်။အဲ့ဒီမှာရေးကလာဖမ်းတယ်ဆိုတာကတော့ဒါသူတို့ဟိုဘာကြောင့်ဖမ်းတယ်လဲ။နော်ဘသူတွေဘယ်လိုပြဿနာနဲ့ဖမ်းတယ်လဲဆိုတော့အဲ့ဒါပဲကျွန်တော်တို့လည်းမသိဘူး။ဆိုတော့ကျွန်တော်တို့ဘက်ကတော့အဲ့လိုမျိုးဖမ်းတာရှိတာဟိုလုံးဝမရှိဘူးကြ။ဒါတက်တက်နေပြီးတော့မှဆွဆွေးတာသာဖြစ်တယ်။
ရခိုင်ပြည်နယ်တွင်းမှာစိုးရတက်နေတဲ့ခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေတွင်းမှာ NLD ပါတီဝင်တွေလွှတ်တော်ကိုယ်စားလှယ်တွေကိုအဖွဲ့ကဖမ်းဆီးခဲ့တာရှိသလိုတပ်မတော်ဖက်ကလည်းဒေသခံတွေကိုမကြာခဏဆူဆူလိုဖမ်းဆီးစစ်ဆေးနေတာတွေရှိနေပါတယ်။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
။ COVID-19 ကရောဂါကာလအတွင်းမိသားစုနဲ့ခွဲပြီးတော့အရေးပေါ်လူနာဌာနမှာကိုယ်သဘောဆန္ဒနဲ့လာပြီးတော့ဆေးကုသပေးနေတဲ့ American ဆေးဝန်ထမ်းတွေအလုံးနဲ့မိသားစုကြားတဟဆာတာဖြစ်အောင်ဘယ်လိုကြိုးစားနေထိုင်တယ်လဲဆိုတာကို Caroline Presutti တင်ပြပို့ထားတာကိုကျမအနောက်လောက်တင်ပြထားပါတယ်။ New York မြို့မှာကိုယ်သဘောဆန္ဒနဲ့လာပြီးတော့ဆေးကုပေးနေတဲ့ဒေါက်တာ Mike Wilson ရဲ့ဇနီးနဲ့သားသမီး9ယောက်ကတော့ Texas ပြည်နယ်မှာပါ။အိမ်မှာသူစောင့်ရှောက်ပေးနေရတဲ့ကလေး9ယောက်ရှိပေမဲ့လည်း New York ဆေးရုံမှာသူတာဝန်ယူပေးထားရတဲ့လူနာကယာနေချီပါတယ်။
This is like our Super Bowl, if I had to say. You know, we spend a lot of time in our career taking care of our children.
We have to take care of our children. We have to take care of our children. We have to take care of our children. We have to take care of our children. We have to take care of our children. We have to take care of our children.COVID-19 ကရောဂါခံစားနေရတဲ့အချိန်နဲ့ဗီဒီယိုတွေတွေ့လိုက်ရတဲ့အချိန်မှာတော့ရောဂါအဆိုးဆုံးဖြစ်နေတဲ့နယူးယောက်ကိုသွားဖို့ဒေါက်တာဝီလ်ဆန်ဆုံးဖြတ်ခဲ့ပါတယ်
။ And I wanted my children to know that when whatever it is in their lifetime. ကိုယ့်ရဲ့နိုင်ငံ
ချက်တွေဘာသာရေးယုံကြည်ချက်တွေကဘာပဲဖြစ်နေနေတိုင်းပြည်မှာအချက်အသေးနဲ့ကျုံလာပြီးတော့ကိုယ့်ရဲ့အကူအညီတွေလိုအပ်လာပြီးဆိုရင်ဒီထိုင်နေလို့မရတော့ဘူးဆိုတာကျွန်တော်သားသမီးတွေကိုသိစေချင်ပါတယ်လို့ပြောဆိုသွားတာပါ။နယူးယောက်မြို့မှာလူနာတွေများလို့တဲ့အတွက်တင်မောရယ်အားကစားရုံနဲ့ပြာခမ်းနေလို့တဲ့အခမ်းအကြီးတွေကိုဆေးဝင်ဖြစ်စပြီးတော့ပြောင်းလဲတဲ့အချိန်မှလည်းဒေါက်တာဝီလ်ဆန်ပါဝင်ခဲ့ပါတယ်။ဘာသာစကား၅မျိုးလောက်ပြောနေကြတဲ့လူနာ25ယောက်လောက်ကိုလည်းသူတာဝန်ယူထားတာပါ
I mean, these are people from the near and the far east. They are dialects.
ကျွန်တော်လူနာတွေထဲမှာအာရှတိုက်ကလာတဲ့လူနာတွေလည်းပါတယ်။ကျွန်တော်မကြားဖို့တဲ့မွတ်စလင်နိုင်ငံတွေကလူနာတွေလည်းပါတယ်ဗျ။ချင်းချင်းမှုမတူညီတဲ့နေရာပေါင်းစုံကလူနာတွေလည်းပါပါတယ်လို့ပြောဆိုသွားတာပါ။ယောဂကူးစက်မှုတုံးကြလာတဲ့ဆိုပေမဲ့အတော်လာကန့်သတ်မှုတွေကိုမြို့ကြီးတွေမှာရှော့ချပေးတာဆိုလို့နဲ့အတွေ့ဒုတိယအကြော့ပိုကူးစက်မှုကြောင့်တနိုင်ကလုံးအတော်လာကန့်သတ်မှာကိုလည်းဒေါက်တာဝီလ်ဆန်ဆိုရင်းနေပါတယ
်။medical surgical floors
ဆေးရုံတစ်ခုလုံးအသက်ရှူကူးစက်တွေတတ်ထားတဲ့လူနာတွေနဲ့ပြည့်နေတာပါဆက်မတတ်ထားတဲ့လူနာမရှိသလောက်ပါပဲစားတောက်ခမ်းမထဲမှာလည်းလူနာတွေကိုနေရာချထားပေးရပါတယ်အရေးပေါ်လူနာဌာနမှာတိတက်ပိုးပြီးတော့လက်ခံထားစရာနေရာတော့မရှိတော့ပါဘူးဆေးရုံထဲမှာသူ့အပိုင်းနဲ့သူလောက်ကိုင်းနေကြတာဖြစ်ပေမဲ့ပုံမှန်လည်းပတ်နေတာမျိုးမဟုတ်ဘဲနဲ့ COVID-19 ဆန္ဒကြီးလို့ဖြစ်နေတာပါလို့ပြောဆိုသွားတာပါဗီဒီယိုကတဆင့်သူ့မိသားစုနဲ့တွေ့ပြီးတော့ဒေါက်တာဝီလ်ဆန်အားမွေးနေရတာပါအခုဆိုရင်တနစ်14နိုင်နဲ့နားရမရှိပဲလူနာရီကိုကြည့်ပေးနေတာလေးပါကျော်လာပါပြီဘယ်တော့ပြန်ဆောင်နိုင်မလဲဆိုတာမသိရသေးတဲ့မိသားစုနဲ့ညနေတိုင်းသူ့ရဲ့ဟိုတယ်အခန်းကနေဗီဒီယိုကတဆင့်တွေ့ဆုံစကားပြောတာ
ပါ FaceTime with the babies we do you know story time
ကလေးတွေကို FaceTime ကနေစကားပြောပါတယ်။အငယ်တွေကိုပုံရိပ်တွေလည်းပြောပြတယ်။အကြီးတွေကလည်းညနေရောက်ရင်စအတူတူဖတ်ဖြစ်ပါတယ်။အဲ့ရမောင်ခင်ကျွန်တော်တို့အားလုံးအတူတူဟုတ်ပြုဆုတောင်းကြတယ်။ကျွန်တော်ဇနီးကိုလည်းအချိန်ပေးပြီးတော့စကားပြောဖြစ်ပါတယ်လို့သူကပြောဆိုသွားတာပါ။ လက်အိတ်မပါဘဲနဲ့တခြားလူတယောက်ကိုမထီမကန်ဖြစ်တာ24ရက်ကြောလာပြီးဖြစ်တဲ့အတွက်ဒေါက်တာဝီလ်ဆန်အတောင့်တဆုံးအရာကတော့လူချင်းချင်းထိတွေ့ဆက်ဆံတာဖြစ်တယ်လို့လည်းပြောပါတယ်ရှင်။ကျွန်မအောင်လာပါမယ်။
ဒီရွေးမြန်မာဝိုင်းရုံမြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွင်းဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်အခုချိန်အားစာပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာစီးပွားရေးမှာငွေရေးဆေးလုပ်ငန်းကလည်းပါဝင်နေတာပါတရားဝင်မဟုတ်ပေမဲ့တိုင်းပြည်အသတင်းကုန်ထုတ်လုပ်မှုရဲ့တရားခိုင်နှုန်းကျော်ကျော်ရှိတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
ယူနန်ပြည်နယ်အစိုးရအကူအညီနဲ့ဘိန်းစားထိုးစီမံကိန်းတွေလုပ်ပေမဲ့ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းလုပ်ငန်းရှင်သန်နေဆဲဖြစ်ပါတယ်။2018မှာဘိန်းကင်းဧက9000ကျော်စိုက်ပျိုးခဲ့ပြီး2019မှာဧက8000ကျော်သာစိုက်ပျိုးနိုင်လို့စက်တရာခိုင်နှုန်းကျဆင်းသွားပါတယ်။ဘိန်းကင်းဧက6000ကျော်ကိုသာဖြည့်ဆည်းနိုင်ကြောင်းကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုတက်ပြေးရုံးရဲ့2019ဘိန်းစစ်တမ်းမှာပေါ်ပြပါတယ်။မြန်မာအစိုးရအကူအညီနဲ့ဂျပန်အမေရိကန်အစိုးရရဲ့ဘန်ဒါရေးထောက်ပံ့မှုရယူပြီးစစ်တမ်းကောက်ယူတယ်လို့ဆိုပါတယ်။ဒါဟာ18ကြိမ်မြောက်ဘိန်းစစ်တမ်းဖြစ်ပါတယ်။ဘိန်းအများဆုံးကိုရှမ်းပြည်နယ်ကထုတ်လုပ်ပါတယ်။လုံခြုံရေးအခြေအနေမကောင်းတဲ့အတွက်ကချင်ပြည်နယ်မှာကွင်းစင်းလေလာမှုမလုံနိုင်ကြောင်းဖော်ပြပါတယ်။ဘန်ဒါရေးအခက်အခဲကြောင့်တရားနဲ့ချင်းပြည်နယ်မှာစစ်တမ်းမကောက်နိုင်ဘူးလို့ဆိုပါတယ်။ဂျူရုကရိုက်ထားတဲ့ဓာတ်ပုံတွေကိုအခြေခံနဲ့စစ်တမ်းပါပဲ။ထုတ်လုပ်တဲ့ဘိန်းနဲ့ဘိန်းပြူတန်ဖိုးကတော့ဒေါ်လာတန်း600ကျော်နဲ့တန်း1300ကျားမှရှိမယ်လို့ကန့်မှန်းပါတယ်။ဒါဟာတိုင်းပြည်အသတင်းထုတ်လုပ်မှုရဲ့တရားခိုင်နှုန်းနဲ့နှစ်ရာခိုင်နှုန်းအကြာရှိနေတာမို့အဓိကစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်
။ဘိန်းလုပ်ငန်းကိုငွေရစိနှိမ်နှင်းရေးအဖြစ်စီယုံလှုပ်ဆောင်ကြပေမဲ့ဘိန်းဆိုင်ပြိုးသူရဲ့အမြင်ကိုတင်ပြတာမျိုးဟာမရှိသလောက်ဖြစ်ပါတယ်။ဒါကြောင့်တားမြစ်တီးနှံဆိုင်ပြိုးသူတွေရဲ့အစည်းအဝေးကိုနယ်သာလန်နိုင်ငံအမ်စကမြို့မှာ2016ကကျင်းပပါတယ်ဆေးကြောက်ဘိန်းကိုကင်းစိုက်ပျိုးတဲ့တောင်သူကိုစလဲ80နဲ့အရသားနဲ့အစိုးရကိုစလဲ30ကျော်တက်ရောက်တဲ့ဆွေးနွေးပွဲဖြစ်ပါတယ်အာရှအာဖရိကတောင်အမေရိကနဲ့ကာရေဘီယံဒေသကကိုစလဲတွေတက်ရောက်ကြပါတယ်တင့်တော်တဲ့နီလန်းနဲ့မူရစ်ဆေးစိုက်ပျိုးမှုကိုအစားထိုးရမယ်လို့နိုင်ငံတိုင်းမှာကြေညာထားပေမဲ့လက်တွေကတော့အင်အားသုံးပြီးတိုက်ဖျက်ချေမှုနဲ့နှီးကိုသာအစိုးရတွေကအသုံးပြုနေကြောင်းအမ်စကညီလာကမှာတင်ပြကြပါတယ်
။မြမပြည်မှာလူအင်အားသုံးပြီးစိုက်ခင်းတွေကိုလိုက်လံဖျက်ဆီးလေးရှိပြီးမဲ့ရင်းဘော်ကနေဆင်းနဲ့ပယ်ပြန်းတာကိုတော့လုတ်လေလုတ်တာမရှိဘူးလို့မြမတောင်သူကိုစလဲကပြောပါတယ်။တောင်သူတွေကိုအတင်းကြက်ကင်ပြီးစိုက်ခင်းကိုကိုယ်တိုင်ဖျက်ဆီးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်။ဘိန်းပင်ဟာတမ်းမြင့်သီးနှံဖြစ်လို့ရာဇဝတ်မှုအဖြစ်သတ်မှတ်ပါတယ်။ဒါပေမဲ့စားစရာမရှိတဲ့တောင်သူတွေအဖို့ကတော့ရိတ်ခါပူလုံရင်းဖြစ်ပါတယ်။ဆိုင်ပြိုးချိန်ကစပြီးရိတ်သိမ်းချိန်အထိ3လလောက်သာကြာတာမို့တောင်သူတွေမြန်မြန်ဝင်ရတဲ့ဆိုင်ပြိုးရေးဖြစ်ပါတယ်။စီးပွားရေးအခက်အခဲကိုဖြေရှင်းနိုင်တဲ့ဆိုင်ပြိုးရေးလုပ်ငန်းဖြစ်ပါတယ်။ဒါကြောင့်ဘိန်းဆိုင်ပြိုးရေးကိုတိုက်ဖျက်မယ်အစိုးရဟာအောက်ခြေကလူထုနဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့ဆိုပါတယ်
။မြမအပါဝင်အရှိတော်အာရှဒေသမှာဘိန်းကိုစေဝါအဖြစ်ဆိုင်ပြိုးတဲ့အစဉ်လာရှိပါတယ်။အကြိုက်ခဲပျောက်စေးချောင်းဆိုးရင်ကျက်သက်သာစေone show one ပြက်သွေးတိုးစတဲ့ယောဂါတွေကိုကုသတဲ့အခါမှာဘိန်းကိုရိုးရအစင်လာရသုံးဆွဲတာမျိုးတွေရှိပါတယ်စိတ်ဖြည့်ဆည်းမှုတက်တာအောင်ဆေးကြောက်ကိုဆေးဝါးအဖြစ်အသုံးပြုတာလည်းရှိပါတယ်တောင်သူတွေအဖို့ဘိန်းကလွယ်ပြီးအချားနီလန်းမရှိသလိုဖြစ်နေပါတယ်ဘိန်းအစားထိုးရောဘတ်ဆိုက်ခင်းဟာတရုတ်ကသာအကျိုးပြုပါတယ်မွေးရည်စိနဲ့လက်နက်ကင်ပြိပခဓာတ်ရိုက်ဆက်ဆက်နေတာကိုလည်းမေ့ထားလို့မဖြစ်ပါဘူးလက်နက်ကင်တပ်ဖွဲ့မှာရံမုံငွေတောင်းတင်းမှုလိုပါတယ်ဒီငွေကိုအများဆုံးနဲ့အများဆုံးပေးနိုင်တာကဘိန်းလုပ်ငန်းပဲဖြစ်တော်မူလက်နက်နဲ့မူရည်ဆေးဝါးဟာဆက်ဆက်မှုဖြစ်နေပါတယ်
။ဘိန်းအစားဆေးကြောက်ရှော်ပင်ကိုအစားထိုးစိုက်ပျိုးဖို့လှုပ်ရှားလာတာလည်းရှိပါတယ်။မြန်မာလူဆေးကြောက်လို့ခေါ်တဲ့ကန်နမစ်မှာ Namyo Nasashi Bade. Muye Sede, Marijuana Sejao Ne, Muye Mukine, Hamko Sejao Shopi Bade. Sejao Shogo, Paisan Shogo Domoho, Pansho Lule Kobade. Sejao Shogayade, Shog Niango, Jo Ate Seku, Sisaradui, Toluyama Tombade. Tarime Sejao Ne, Sejao Shogo, Jo Trepi Pepingelu, America Matang Hamko, Sejao Shogo, Natang Sashikama, Teyongen Ati Matuade. Mandalay Tang Asoya Kumpu Jane, Ham Sejao Shio, Saipure, America Nanganago, Manika, Yeta Puga, Yeure, the Dengu Ji, Sejao Ne, Sejao Shogo, Kuaja Timi, Nanguan, Mashidera, Tuyabade. Dajao, Ham Sejao Shio, Saipure, Teyongen Ati Matu, U Onse, Tu Gonson Ne Puga, Lushani Jao, Fabrila, Salienito, Frontier Magazine Sazoma, Popiavade. Di Lushambuma, a poor wing, Kunsan Yoshibi, Don't do a miazo pawing my day. Say, just as a gamma pave, ham will job in low coin, poppy shilling air to it, loya kaya, poppy, a simpy malando, since I'm be bad.
Yeah. Did you buy Jamai Kanamaro? COVID 19 yoga, Kagwaye, quarantine lung and tea on Nabon Jungle, Timpia Tabare, de quarantine a twala gather Saji Mugo. Tamania facility quarantine sakama lone raja. Nemanangama kusamu to home to Miamalao, Tainta Naini Lelu, Jamai Yashiriga Subare. T facility quarantine sakarima. Balu Sawyan Shayan Rego Lainabu Yi Ginebi. Balu Ane Jetule Shiniga. Ema Dwala Gantate home quarantine Balu Guane Male. T quarantine Longanrego Anika Kaintuaniare. Jango Dainti Daji Jamai Uzi Tanaga Latanya Jaimu. ดอกเตอร์ตั้นไหนทุกคนเราวิ่งกันไม่มีทาร์บาร์เลยโอเคยังไงเช่นไรอุซิธนากาและชาวเหนือใจมูทัตตาตั้นไหนทุกคนจะรู้ดีโควิด-19มีมาในงานมาคุ้มเสียดานในประเทศพี่เราพี่เกเรปากาเวสัยที่จะมาในอาเซียนวันจีก้าอดีกาเฉจีนเฉกโกลไลน่าจะบุพีดูเรื่องอดีกาไต้ตงเก็บมาเลยเสียแต่เช้าก็รอ ဒီတကူရေကာကွယ်ရေးတွေဖြစ်တဲ့ဒီအိမ်မှာပဲနေဖို့ခက်ခွားခွားနေဖို့လူစုလူနွေတွေနေရာတွေမသွားဘူးတကယ်လို့အိန္ဒိယထွက်ရရင်တော့ဒီပတ်စံနဲ့ခေါင်းစီတက်ဖို့လို့ပေါ့ဆရာနော်ဒီဘက်ကတော့ကျွန်တော်တို့တော်တော်များများပြင်ပြပေးတွေလုပ်ခဲ့ပြီးပါပြီဆရာနောက်တစ်ပိုင်းကတော့အစိုးရကဒီဥဆောင်ကြီးကြပ်တဲ့ကွာရန်တင်းကိစ္စနဲ့ပတ်သက်ပါတယ်ဆရာတော့ဒီအသွာလာကန့်သက်စောင့်ကြည့်ခဲ့တဲ့န
လူတွေဆောင်းနေဆောင်းနေတွေကိုကျွန်တော်တို့ကျမကြီးနဲ့အားကစားဝင်ကတည်းကထုတ်ပြန်လာတာရှိပါတယ်ခင်ဗျာဒီကတော့အခြားခန်းတွေကိုတော့ရောက်လေပတ်တာတို့အခြားသူတွေနဲ့အတူတူစားတောက်တာတို့ခန်းကျင်ရပါတော့တတ်မှတ်ထားတဲ့ခန်းကျင်ပါကိုထုတ်ခွာခြင်းကိုလုံးဝလုံးဝရှောင်ကျင်ရပါမယ်ခင်ဗျာအဲ့ဒါတကယ်ကတော့အဲ့ဒီနေရာထဲမှာရှိတဲ့တခြားလူတွေနဲ့ social distancing ကိုလည်းဒီအနည်းဆုံး6ပြည်အနည်းငယ်ကွာထားရမယ်ပေါ့ခင်ဗျာဖြစ်နိုင်မယ်ဆိုတော့ဒီပတ်စံနဲ့နှာခေါင်းကို mask တက်ထားဖို့နော်နှာခေါင်းစည်းတက်ထားဖို့လည်းလိုအပ်ပါပါခင်ဗျာနောက်ထပ်တစ်ချက်ကတော့လက်ကိုဆက်ပြားနေရည်နဲ့ဒါမှမဟုတ်လေ alcohol 60% အနည်းဆုံးပါတဲ့လက်သက်ရှင်စီနဲ့ဆက်ကန်20ကျောင်းလက်စည်းကိုဒီနာစီချောင်းဆိုတဲ့အခါမှာတချို့တော့မတချို့မရှိဘူးဆိုတော့ကိုယ်ကိုအသက်ဒီနှာခေါင်းလေးကိုအုပ်ထားဖို့အဲ့ဒါအရေးကြီးပါတယ်ခင်ဗျ။နောက်တစ်ခုကတော့ဒီစင်တာတွေမှာနေတာဖြစ်တဲ့အတွက်ကိုယ်ပူချိန်ဆစ်ဆေးတာပေါ့နော်။အဲ့ဒါကိုတနည်းနဲ့ချိန်လုပ်ပြီးတော့အကယ်၍ကိုယ်ပူတိုင်းကဖြားတာနာတာချောင်းဆိုးတာအသက်ရှူခတ်တာအားအင်ကုန်ခန်းတာတွေဖြစ်လာပြီဆိုရင်တော့ကျွန်တော်တောင်းဝင်ရှိတဲ့သူကိုချက်ချင်းကြောင်းကြပြီးတော့ကျန်းမာရေးဌာနကိုချက်ချင်းကြောင်းကြဖို့ဖြစ်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီကနေ့တရေထွေးတာတို့ကိုင်းရစားတာနဲ့အမိုက်တစ်တာတွေကိုစီကံကြဆောင်ရွက်သွားမှာဖြစ်ပါလေခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီယောဂါကလောကမှာမပြဘဲနဲ့မိမှမရှိနိုင်နိုင်လေဒီများတွေကိုလည်းကူးနိုင်တာဖြစ်တဲ့ကြောင့်ကိုယ့်ရဲ့မိသားစုရေဆွေမျိုးမိတ်ဆွေလူဖော်ကိုင်းပတ်တွေကိုကူးနိုင်ပါတယ်။အကယ်၍ဒီကန့်သက်ထားတဲ့နေရာမှာမနေဘဲနဲ့ကိုကအိမ်မှာနေတယ်အလုပ်မှာနေတယ်ဆိုရင်နောက်ထပ်တစ်ချက်ကတော့မိမိကလည်းတခြားသူတွေကိုအဆင်ဆင်ကူးကူးပြီးတော့တခြားနိုင်ငံတွေလိုတကယ်ကိုပူးစားမှုတွေမြင်မာပြီးတော့ဒုက္ခရောက်တဲ့အချက်တွေလည်းအများကြီးရှိပါတယ်။အဲဒါကြောင့်မို့ကျင့်ဝတ်ပိုင်းရလေဒီကန့်သက်ခံရမယ့်နေရာမှာပေါ့နော်။ဒီကြက်လိုက်လာပြီးတော့ဒီခံပြီးတော့နေပြီးဘူးလေအရေးကြီးပါတယ်ခင်ဗျာ။ အဲ့ဒါကြည့်ရတာအဲ့လိုမဟုတ်ဘဲနဲ့လိုင်းနိုင်နိုင်နေပြီဆိုရင်တော့ကုသရောဂါဥပဒေနဲ့တဝါဝါပေးရတဲ့ဥပဒေတွေဥပဒေနှစ်ခုနဲ့လည်းဒီရည်ရွယ်ချက်ခံရနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ quarantine လောက်ရတဲ့ဒီရည်ရွယ်ချက်ပေါ့မြပေါ့နော်ထိရောက်မှုအနေထားတွေရောဆရာဘယ်လိုတွေ့ရလဲ
ဒီ facility quarantine ကကျွန်တော်တို့နိုင်ငံတကာအလွန်အကျိုးရှိပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့ကျွန်တော်တို့အခုလက်ရှိ covid-19 positive case ဆိုတော့150ကျော်လဲမှာဒီ facility quarantine နေရာတွေကနေမှာတွေ့ရှိခဲ့တဲ့လူတွေက90ခန့်လုံးကျော်လို့ရှိပါတယ်ခင်ဗျာကျန်တာရတော့ဈေးရုံတွေမှာဖြစ်လာပေါ့နော်အဲ့တော့ဒီ facility quarantine ကလုံးမထားခဲ့ဘူးဆိုရင်ဒီအခုလက်ရှိအခြေအနေကအများကြီးပုံပြီးတော့ပြန်ပွားမှာတော့ပြေကြပါမယ်ခင်ဗျာဒီနောက်တစ်ခုချက်ကတော့ကိုယ်ရဲ့မိသားစုရေဆွေမျိုးတွေလုံပေါကန်တည်းနဲ့ရှိတဲ့လူတွေနေသွားမယ်အဲ့တော့ contact တွေချော့ချတာပေါ့နော်နောက်တစ်ခုကတော့အကယ်၍ဒီ positive ထွက်လာခဲ့ပြီဆိုလည်း facility quarantine ကထွက်လာဖြစ်တဲ့အတွက် contact tracing လို့ခေါ်တဲ့ချိန်ကြီးတွေကိုလိုက်ပြီးတော့ share ပြီးတော့ဆွေးဆွေးတာတွေထမှန်ပြီးတော့ကားမြစ်တာတွေလုပ်ရတာပို့ပြီးတော့အလွန်လဲကူသွားပါတယ်ခင်ဗျာနောက်တစ်ချက်ကတော့ဒီ facility quarantine မှာလာပဲယောဂရှိမှုစုဖြစ်သေးတယ်ဆွဲယူတာအဆင်ပြေပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံတော့ကပါနော်ဟိုနောက်တစ်ခုကတော့ဒီ facility quarantine မှာနေနေတဲ့အတွက်ကိုယ်ကငါမကျမကြီးနဲ့တတလူချက်ချင်းယောဂလက္ခဏာပြလာခဲ့ရင်ကုသပေးရတာလည်းပုံမှန်လွယ်ကူပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးဒီလိုက်နာဖို့အတွက်နော်အခက်ခဲတွေရော
facility quarantine မှာအကျိုးရှိပြီဆိုအားနည်းချက်တွေလည်းရှိကြပါတယ်ဒီအများကြီးကတချို့ပြောကြတဲ့ဒီ facility quarantine ဒီနေရာရောက်မှာပေါ့နော်ကိုပြန်ပြီးဒီကံမှာတွေ့ရင်ကြတာပဲတွေ့ရင်ကြတချို့အပိုင်းကြီးတွေရှိပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ကိုယ်ကိုယ်တိုင်က risk ကနေခဲ့တယ်ဒါပေမဲ့လို့ facility quarantine ပေါ့နော်တာနေခံရတယ်ဒါမျိုးကြီးလည်းဖြစ်နိုင်ပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ဒီ facility တွေကိုယ်တိုင်မှာဘူကပြည်သွားခဲ့ပေါ့နော်ပမာဏတွေကုန်ဆုံးသွားရင်ဘယ်လိုလုပ်မလဲဆိုတော့စိတ်ပူပါမှုတွေလည်းရှိကြပါတယ်ခင်ဗျာအဓိကတော့ခုနကကောင်းကျိုးနဲ့ကုလိုအားနည်းချက်တွေကိုပြန်ပြီးတော့နှိုင်းယှဉ်ပြီးတော့ဆောင်ရွက်သွားရင်တော့ကောင်းကျိုးကတော့အခုချိန်မှာပုံများပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့အဲ့ဒီဆိုးရိုးတွေဒီအားနည်းချက်တွေကိုကျွန်တော်တို့ကဒါဆိုဒီကောင်ဒီ management နဲ့တာဝန်ယူဆောင်ရွက်နေတဲ့သူတွေရဲ့ဆောင်ရွက်ပုံတစ်နည်းတစ်ကြားလုပ်ခဲ့ရင်ဒီအားနည်းချက်တွေကိုကျော်သွားနိုင်မှာဖြစ်ပါတယ်ခင်ဗျာအဲဒါကြောင့်မလို့ကျန်းမာရေးနဲ့အခလာဝန်ကြီးဌာနကလည်းဒီ facility quarantine မှာဆောင်ရွက်ရမယ့်ခိုင်ခိုင်းတွေကိုအကုန်လုံးထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာအထူးသဖြင့်တော့ facility quarantine မှာလည်းကျွန်တော်နိုင်ငံရည်ဒီချုပ်ကအိမ်သာတချို့တော့ facility မှာအတူတူတုံးဆွဲရတဲ့နေရာတွေတက်ဆိုရင်လည်းကျန်းမာရေးနဲ့အခလာဝန်ကြီးဌာနထုတ်ပြန်ထားတယ်လို့ပါပဲခင်ဗျာဒီချုပ်ကအိမ်သာတုံးတော်ရများပြီးကြခွဲတုံးမှာအကြိမ်ပုံတုံးရမယ်ဆိုရင်လည်းဒီအဝင်ခတ်တူရဲ့အုပ်စုပေါ့ဒါမှမဟုတ်လည်းဖြစ်ပြမှုတူခဲ့တဲ့အုပ်စုပေါ့ case 1နဲ့တွေ့ရင် case 1နဲ့တွေ့တဲ့အုပ်စု case 2နဲ့တွေ့ရင် case 2နဲ့တွေ့တဲ့အုပ်စုအဲ့လိုအုပ်စုတွေတွေ live ပြီးကြသူတို့အုပ်စုတွေဒီအိမ်သာပေါ့ဟိုဘက်အုပ်စုတွေဒီအိမ်သာအဲ့လိုအိမ်သာလေးတွေဒီချိုးကန်းလေးတွေတိကျသတ်မှတ်ထားမယ်ဆိုရင်အချင်းချင်း risk ကလည်း short မှာဖြစ်ပါတယ်နောက်ထပ်တစ်ချက်ကတော့အိမ်သာဒီချိုးကန်းလေးပုံတုံးရမယ်ဆိုရင် disinfection ပေါ့နော်ဒီဟန်ဂျယ်လေးတွေနဲ့လုံလုံလောက်လောက်ကျွန်တော်တို့လုံးမပြုခင်ကိုကကျိုးပြီးတော့ disinfect လုပ်လိုက်ရင်ပို့ပြီးတော့ risk ကတော်တော်ကြီးကိုနေတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာတို့ဖြည့်ရှင်းပြနိုင်မယ်အနေအထားမျိုးတွေ
နောက်ထပ်တနည်းအားတော့ခုံးကွာရင်ဒီပေါ့ခင်ဗျာအိမ်ကြီးကိုမထွက်ဘဲနဲ့အိမ်ထဲမှာပဲ27ရက်နေရဖြစ်ပါတယ်ခင်ဗျာအဲခုံးကွာရင်ဒီကတော့ကျွန်တော်တို့ဆောင်ရွက်ကြရတဲ့အပိုင်းမှာတော့ပူပူလွယ်ကူတက်တာတွေအပိုင်းတွေရှိပါတယ်ခင်ဗျာဒါပေမဲ့လို့ဒီကဲတန်းနိုင်ငံမှုအားနေတာတော့အဓိကအခက်ခဲပေါ့ခင်ဗျာပြည်သူလူထုတွေနဲ့အပြင်သွားမယ့်ဘာညာဆိုရင်ဒီအတွာလာကန်တူတာကြီးရဲ့ချက်ကလုံးဝပြပြသွားမှာဖြစ်ပါတယ်ခင်ဗျာအပြင်ကိုလုံးဝသွားလို့မရပါဘူးခင်ဗျာဒါပေမဲ့နောက်တစ်ချက်ကကြတော့အခုအချိန်မှာပေါ့တခြားနိုင်ငံတွေနဲ့ချင်းပြီးတော့ကျွန်တော်တို့နိုင်ငံမှာကိစ္စတွေကသူတို့လောက်လည်းမများသေးဘူးဆက်တတိ quarantine တွေလည်းတောင်းလဲလို့ဖြစ်နိုင်သေးတဲ့အခြေအနေမျိုးတွေလည်းရှိနေတဲ့အတွက်ဆက်တတိ quarantine ကိုပုံမူဥစားပေးနေတယ်လို့ကျွန်တော်ထင်ပါတယ်အကယ်၍သာမပြောကောင်းမှုဆိုတော့တအားများလာခဲ့ပြီဆိုတော့နောက်တစ်ဖြစ်နေမယ်ဒီ home quarantine ကိုပြန်လည်စဉ်းစားပြမယ်လို့ထင်မိပါတယ်ခင်ဗျပြီးတော့အခုလောဆယ်မှာကြတော့ကျွန်တော်တို့နိုင်ငံမှာဒီ facility quarantine ကပဲဆွတ်ကြည့်ပြီးတော့ဆက်စည်းပြီးအဆင်ပြေပါတယ်ခင်ဗျဟုံးကွာရင်ဒီနဲ့တခြားဟိုနေရာတွေမှာကျွန်တော်တို့နိုင်ငံတွေနဲ့ resource ရအခုလောဆယ်တော့ဆက်စည်းပြီးလို့ရလက်ကူလို့တော့မရှိသေးပါဘူးခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွာမှာနားဆင်ရမှာတွေကတော့
မွန်ပြည်နယ်ဘက်မှာ KNU ကရင်မျိုးသားအစည်းအရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်တွေကိုတမရဘက်ကဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရပါတယ်။တရုတ်နယ်စပ်ဂိတ်တွေပိတ်ထားတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကပြောင်းဆိုင်တောင်သူတွေအခက်အခဲဖြစ်နေတဲ့ဆိုတာနဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလတိုးမြင့်ထားလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ရေးအခက်တွေ့နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်ပါရှင်။တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တမတော်ဖိအားပေးမှုကြောင့်မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာတစ်ကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်3ခုအပြည်လက်ကုံလုံးကဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်။ KNU ကဖွင့်လှစ်ထားတဲ့အဝင်ထွက်ကျန်းမာရေးစစ်ဆေးဂိတ်တွေကိုအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့လမ်းညွှန်ချက်နဲ့ဒေသအတွင်းတပ်တဝန်ရှိသူတွေကမကြာခဏလာရောက်ပိတ်ခိုင်းတာကြောင့်ကျန်းမာရေးစစ်ဆေးဂိတ်တချို့ဖြတ်လိုက်ရတာဖြစ်တယ်လို့ KNU တပ်မဟာတစ်တထုံခရိုင်အတွင်းမူဘဒိုစောစုံမြင့်ကပြောပါတယ်အဆိုပါဖြတ်ခိုင်းတဲ့ကျမ်းမာရေးစစ်ဆေးရေးဂိတ်3ခုအထက်ကတထုံမြို့နယ်ဒုံဘူလေးရွာမှာရှိတဲ့ကျမ်းမာရေးစစ်ဆေးဂိတ်တစ်ခုရဲ့အနီးမှာတပ်မတော်စစ်ကြောင်းတွေကဝင်ရောက်နေရယူတာရှိတယ်လို့ဘဒိုစောစုံမြင့်ကပြောပါတယ် KNU ကျမ်းမာရေးစစ်ဆေးရေးဂိတ်ဆောက်တဲ့နေရာမှာနှစ်ဖက်အုပ်ချုပ်နယ်မြေဖြစ်တယ်လို့စစ်ယူနီဖောင်းနဲ့လက်နက်ကင်ပြီးဝင်ရောက်လို့မရတဲ့နေရာလည်းဖြစ်တယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပင်ထားတဲ့အတွက်မူဆယ်နိုင်ငံမျိုးကပြောင်းဆိုင်တောင်းသူတွေဟာသူတို့ပြောင်းတွေကိုတရုတ်ပြည်ထဲတင်ပို့ရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။တစည်းကိုပြောင်းတန်လောက်တင်ဆောင်ထားတဲ့ပြောင်းတင်ထွက်လာကြီးစီးပေါင်း100လောက်ဟာဧပြီလကုန်ကတည်းကတရုတ်ပြည်ထဲဝင်ရောက်ခွင့်ရရည်နယ်စပ်ရွာချင်းဆက်လမ်းတွေမှာတွားရောက်စောက်ဆိုင်ခဲ့ပေမဲ့နယ်စပ်မှာတရုတ်လုံခြုံရေးရဲတွေရာနဲ့ချီစောက်ဆိုင်တဲ့အတွက်ဝင်ရောက်ရောင်းချခွင့်မရဘဲဖြစ်ခဲ့ရကြောင်းပြောင်းဆိုင်တောင်းသူမူဆယ်ဒေရခန်စိုင်းတိန်ကပြောပါတယ်ဒီအတွက်မူဆယ်နိုင်ငံမျိုးတွေကဒေသခံတွေကိုပြန်သွားဝေငှတာရှိတယ်လို့ပုတ်သွား၆သွားတဲ့ပြောင်းတွေကိုထော်လာကြီးဆယ်စီးတဲ့မနဲ့ရွှေလီမြစ်ထဲကိုတုံချပစ်လိုက်ရကြောင်းမူဆယ်မျိုးနေ AP ကပြောပါတယ်ရခိုင်နှစ်တွေကပြောင်းလက်တံကိုရွှေငွေ3000ကနေ5000ထိရရှိခဲ့ပေမဲ့ဒီနေ့မှာတော့ပြောင်းတောင်သူတွေအရှုံးပေါ်နေပြီးစိုက်ပျိုးရေးအတွက်ရင်းနှီးမြှုပ်နှံထားတဲ့ရင်းတွေအတွက်ကျွေးမီပြန်ဆပ်ဖို့အခက်အခဲရင်ဆိုင်နေရပါတယ်
တနင်္လာတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းဒေသအနီးတစ်ဝိုက်မှာမေလ၄ရက်နေ့မွန်းလွဲပိုင်းတနားလောက်မှာဟန်ကန်ကျေးရွာသားနိုင်ထွန်းမြေမြုပ်မိုင်းထပ်မံနင်းမိပောက်ကွဲပြီးညာခြေချင်းဝက်ပြတ်တောက်သွားခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်စန်းကပြောပါတယ်ယခုမြေမြုပ်မိုင်းမကြာခဏပောက်ကွဲမှုဖြစ်ပေါ်ခဲ့တဲ့ရေဖြူမြို့နယ်တစ်ဝိုက်မှာ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီ NMSP ဒဝဲခရိုင်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာလေးတို့လှုပ်ရှားလျက်ရှိတဲ့အပြင်ကရင်ပြည်သူ့စစ်အဖွဲ့ငယ်တွေလည်းရှိနေပါတယ်အလားတူပြည်ခဲ့တဲ့မတ်လ17ရက်နေ့ကရေဖြူမြို့နယ်အတွင်းမှာမြေမြုပ်မိုင်းနှလုံး202ခုမှာအရက်သား6နမ2ဦးမိုင်းနှင်းမိပောက်ကွဲတဲ့အတွက်ခြေထောက်တစ်ဖက်စီဖြတ်တောက်ခဲ့ရပါတယ်2018နောက်ပိုင်းရေပြူမြို့နယ်မှာလက်တဲမပေါ်မြေမြုပ်မိုင်းပောက်ကွဲမှု10ကြိမ်ထပ်မံဖြစ်ပေါ်ခဲ့ပါတယ်
။ရခိုင်ပြည်နယ်ရတိတောင်မြို့ကအင်ဂျီ150ရှိတဲ့ငတောက်သူခြေကြီးရွာမှာမေလ4ရက်နေ့ညနေပိုင်းမှာနေအိမ်၈လုံးမိရှုခံရပါတယ်။မိလောင်သွားတဲ့နေအိမ်တွေကတော့ဥသိမ်းမောင်ဥစစောဥတို့နေအိမ်ပါဝင်စုစုပေါင်းနေအိမ်၈လုံးဖြစ်ပြီးအခုမိရှုခံရတဲ့ကြီးရွာမှာအစိုးရတပ်ခမရ938တပ်ရင်းနဲ့အနီးကတည်ရှိပြီးမီလောင်မှုမဖြစ်ပွားမီကြေးရွာနီးမှာဆွေရတတားချို့ကိုတွေ့ရှိရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီချုပ်ခံရတဲ့ငတောက်သူကြေးရွာသားတွေဟာလွန်ခဲ့တဲ့6လကရွာနီးတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ရေတိတ်တောင်နဲ့တခြားနီးဆရာရွာတွေမှာတွားရခိုလုံနေရပြီးအခုလိုလူမရှိတဲ့ရွာတွေမှာနေအိမ်တွေကိုမီချုပ်တာဟာရွာသားတွေရွာမှာပြန်ရဲအောင်တမင်လှုပ်တာဖြစ်တယ်လို့ကြေးရွာသားတို့ဖြစ်သူကိုကျော်ဝင်းကပြောပါတယ်။ရတိတောင်ညွန့်နယ်မှာကြောက်တန်းသမီးလှမြောက်တောင်ပါဝင်အ ਨੇ ဆုံးကျေးရွာပေါင်း၈ရွာခန့်မိရှုခံရပြီးလွန်ခဲ့တဲ့မလတတ္တယပတ်ကလေးကလည်းကြောက်တော်မျိုးနဲ့သင်းမကျေးရွာလည်းမိရှုခံခဲ့ရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရဲတင်းမာနေဆဲချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်ချင်းလူမျိုးတွေအယက်သားတေဆုံးတရားရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးတွေ့ဆုံဆွေးနွေးအပြေရှာကြဖို့ချင်းလူငယ်ကိုရင်အဖွဲ့ကတရင်ထုတ်ပြန်ထားပါတယ်စစ်လေရင်နဲ့ပြစ်ခတ်မှုကြောင့်ချင်းလူမျိုး29ဦးတေဆုံးခဲ့ပြီးတိုက်ပွဲအတွင်းလူသားတိုင်းအုံပြုမှုတွေကိုနှစ်ဖက်တပ်တွေမလွတ်ဆောင်ဖို့ချင်းလူငယ်ကိုရင်အဖွဲ့ကပြောခွင့်ရဆလိုက်မန်ဟုံကပြောပါတယ်ချင်းပြည်နယ်ပလဲဝါမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစဉ်အတွင်းထောင်နဲ့ချီတဲ့အယက်သားတွေလည်းပလဲဝါမြို့အတွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ဘေးတင်
ောင်နေရပါတယ်ဒါအပြင်ဆစ်ရှောင်စခန်းတွေမှာကိုဗစ် -19 ရောဂါကာကွယ်တဆေးရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အရက်သားတည်ဆုံးမှုကိစ္စတွေကိုတည်ချစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ်
ခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလကိုမေလ30ရက်နေ့ထိတိုးမြင့်ထားလိုက်တဲ့အတွက်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ရေးအခက်တွေ့နေကြပါတယ်မိကလျာမွန်ကစူးစီးတင်ဆက်ထားပါတယ
်မေလ3ပိုင်းမှာမြန်မာနိုင်ငံကိုပြန်လာကျင်နေတဲ့ထိုင်းနိုင်ငံရောက်အလုပ်သမားတွေအခက်ခဲကြုံတွေ့နေရတဲ့အကြောင်းကိုဘန်ကောက်မြို့နီးအလုပ်ရုံတစ်ခုကနေထွက်ခွာလာတဲ့ကိုဇော်အောင်ကအခုလိုပဲပြောပါတယ်
ဘာကောင်းမနေတယ်ဘာကောင်းကနေပြီးတော့ဒီရလူလေးပြန်မယ်ဆိုတော့ကျတော့ကျွန်တော်ဒီရလူလေးကျွန်တော်လာရတာလာတော့ဒီရတော့လမ်းပိတ်ထားတယ်ပြန်မရတော့ဆိုတော့ကျွန်တော်ဒီမှာနေနေရတယ်ဆိုင်ပေါ်လည်းကျွန်တော်လက်မခံတော့ဖြစ်နေလမ်းပေါ်မှာလည်းဟိုလေရင်ကြီးနဲ့လာခေါ်မယ်လို့လည်းကြားတယ်ကားနေတယ်လည်းပြန်တယ်လို့လည်းကြားတယ်ဆိုတော့ကျွန်တော်ဘယ်လိုပဲဖြစ်ဖြစ်ပြန်လို့ရလို့ရှိရင်ကျွန်တော်ပြန်မလို့မှန်းရခင်ဗျရတဲ့ဟာနဲ့
မြန်မာအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားနိုင်တာပြီးပြန်မဲ့နေရက်တွေကိုမြန်မာတန်ယုံကနေကြီးညာချက်ထုတ်ပြန်မှတာပြန်သေးတယ်လို့လေထိုင်းမြန်မာကြီးဆိုင်ရွှေပြောင်းလို့သမားခွေရေးကွန်ရဲ့ MWRN ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပဲဆိုပါတယ
်ကျွန်တော်မြန်မာနိုင်ငံသားတွေကကိုယ့်ရဲ့မိခင်နေရာကိုပြန်မယ်ဆိုလို့ရှိရင်ကာဖျူးအမညာလေဒီမီလာကုန်ကြီးရှိနေတဲ့ခါမှာကျွန်တော်တို့မိခင်နိုင်ငံအစိုးရကမီလာပြည်နေရာဆိုင်မှာကိုယ့်ရဲ့နိုင်ငံသူအသွေးသားတွေအားလုံးလှည့်လဲပြင်သာကြွတူပြင်ဆင်ထားတော့လေတဖက်နိုင်ငံရဲ့တည်ရဲဥရီကိုကျွန်တော်ကြော်လွှားနိုင်ခြင်းမရှိလို့အဲ့လိုအဟံတားဖြစ်နေတာပါခင်ဗျ
။နေရပြန်ဖို့ခက်ခဲမျိုးရှိနေတယ်လို့မြန်မာပြည်ရောက်ရင်ကွာလန်တီးမှလည်းနေရအောင်မှနဲ့ပြီးတော့ထိုင်းနိုင်ငံနဲ့ပြန်ဝင်ဖို့ခက်ခဲဖြစ်မှဆိုလို့လောလောဆယ်ပြန်ဖို့မစင်စားသေးဘူးလို့လည်းဖူကက်မှာအိမ်လှပန်းဆိုင်လှုပ်လှုပ်နေတဲ့မယမင်းဤကအခုလိုဆိုပါတယ်
။ပြန်ရတခါတည်းအိမ်ပြန်မရဘူးလေ။ကိုယ်တည်းကအစတည်းနေရမလို့ကြားတယ်အဲဒီမှာ928ရက်တောင်နေရမှာလို့ကြားတယ်28ရက်တောင်နေရမှာဆိုတော့အဲဒါကြောင့်ပြီးတော့ပြန်လာရင်လည်းခက်ခဲပြစ်မှကြောက်တယ
်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှာလှုပ်လှုပ်နေတဲ့မြန်မာအလုပ်သမား3တန်းဝန်းကျင်ရှိနေတယ်လို့အလုပ်သမားကြီးလှုပ်ရှားနေသူတွေခန့်မှန်းထားပြီးတော့ပြီးခဲ့တဲ့တကြံရက်မတိုင်ခင်မှာမဲဆောက်မြဝတီလမ်းကနေအလုပ်သမား6တန်းနီးပါးလောက်ပြန်လာခဲ့ပြီးဖြစ်ပါတယ်ရှင
်ဆက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးသွားမှာပါမေလ3ရက်နေ့ဟာကမ္ဘာစံနယ်စင်လှုပ်လှခွင့်နေ့ဖြစ်သလိုလူထုရွေးကောက်တင်မြောက်တဲ့တောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရခေတ်မှာလည်းမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေရှိလာနေတဲ့ဆိုတဲ့အကြောင်းကိုတိုင်းနာသတင်းဌာနအများစုပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာမြန်မာသတင်း PNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖောကြီးကိုနမ်ဟောမ်ကနေဆက်သွယ်မေးမြန်းရမှာအခုလိုစပြောပါတယ်
လက်ရှိမြန်မာနိုင်ငံရဲ့မီဒီယာလှုပ်လှမှုအခြေအနေကိုပြောမယ်ဆိုရင်မြန်မာနိုင်ငံအတွင်းထဲမှာပြည်မမီဒီယာတွေဖြစ်စေတိုင်းရင်းသားပြည်နယ်ဒေသတွေကဟိုဟာမီဒီယာတွေဖြစ်စေပေါ့နော်ဒီလှုပ်လှမှုလို့ပြောမယ်ဆိုရင်လှုပ်လှစွာသတင်းရယူရေးသားဖော်ထုတ်ခွင့်အတိုင်းတာကတော့ဆွန့်လွတ်မှုတွေစိန်ခေါ်မှုတွေကတော့အများကြီးရှိနေတယ
်အဲ့ဒီစိန်ခေါ်မှုတွေကဘာတွေလဲရှင
့်2020ထဲမှာတင်ကိုသတင်းမီဒီယာတွေကိုသတင်းထောက်တည်ရဲ့သတင်းတော်ပြောင်းရယူခွင့်နေဆိုလို့ရှိရင်လည်းအဖမ်းဆီးခံရတာတွေရှိတယ်။တန်တရားတွေနဲ့ပေါ့နော်။အဲ့ဒီဟာကနောက်ဆက်တွဲရဒီသတင်းမီဒီယာသမားတွေကိုဆက်လက်ပြီးတော့သတင်းမီဒီယာလုပ်ငန်းထဲမှာခွင့်ထဲမှာမရှိတော့အောင်မလုပ်တော့အောင်ကိုဖြုတ်ထုတ်ခြင်းနဲ့ရည်ရွယ်ချက်တွေအများကြီးပါတော့ဗော။ဒါကြောင့်မို့ဒီစိန်ခေါ်မှုတွေကအရင်နှစ်တွေထက်တောင်ပိုပြီးကြီးမားတယ်လို့ပြောနိုင်တာပေါ့နော်။
မြေပြန့်ဒေတာနဲ့တိုင်းသားဒေတာမီဒီယာနဲ့ပတ်သက်ပြီးကွာဟမှုအခြေအနေကဘယ်လိုရှိပါသလဲရှင့
်လွတ်လပ်မှုကတော့မရှိတာကတော့တူတူပဲသို့တော်လဲမြေပြန့်ဒေတာလို့ပြောမယ်ဆိုတာတဲ့ကိုဒီမြို့ကြီးပြကြီးမှာအခြေစိုက်တဲ့မီဒီယာတွေပေါ့နော်အဲ့ဒီမီဒီယာဌာနတွေရဲ့သတင်းထောက်တွေကတော့ဘာဖြစ်တခုခုဖြစ်တယ်ဆိုလို့ရှိရင်သူက action ယူရတာတွေအသိပေးရတာတွေကမြန်ဆန်မှုရှိတယ်သို့တော်လဲဒီတိုင်းသားဒေသတွေမှာဆိုလို့ရှိရင်သတင်းထောက်တွေကအရေးအတွက်အဖြစ်ကနည်းတယ်သတင်းရယူတဲ့အခါမှာတော့မှလွတ်လပ်မှုဟာတော်တော်စိတ်ပူစရာဖြစ်တယ်ပေါ့နော်ပြီးရင်ဗက်မြအောင်တင်ဆက်တဲ့အခါမှာလည်းစိန်ခေါ်မှုရှိတယ်ဒီသတင်းအပေါ်မှာလူရဆွဲပြီးတော့လူရပုံမှန်နဲ့အချိန်မရွေးတရားဆွဲနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့အဲ့လိုရင်ဆိုင်လာတဲ့အခါကျလို့ရှိရင်လည်းဒီတိုင်းသားဒေသတွေကသတင်းထောက်တွေကိုအနောက်ကနေပြီးတော့ဥပဒေကြောင်းအားဖြင့်ထောက်ကူပေးမဲ့အစုအဖွဲ့တွေဆိုတာလည်းမရှိသလိုဖြစ်နေတယ်ပေါ့နော်ဒါကကွာဟချက်ပေါ့
Now the kuga, lula swa ye ta quen, tolin quen a madage ya sheepo, lutugo a soya go bello lotin by the lation.
Luduga le, the dear media ye, ye pa mu, the chanale wulule. The pemale, a ladue, a kuleshima solution, a soya ga, mimananga, yinjan ye, long as you account for some deca la le pite. Diluga la ima, media go, pupu your jim yang long, low de solution.
ဒီရဲ့ငင်းကြိုင်းလုပ်ငန်းစဉ်ပေါ်မှာလဲစူဂျူတယောင်မှုတွေရှိလာနိုင်သလိုဖက်ဒရယ်ကိုတိစောက်တောင်းမြန်မာနိုင်ငံရဲ့အခြေအနေကလည်းလူရပန်းတိုင်ရောက်ဖို့တော့တော်တော်ကြံ့ကြောက်မယ်လို့မြင်တယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်မျိုးသားစည်းရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်၃ခုအပြည့်လက်ကုံလုံးကတမတော်ဖိအားပေးမှုကြောင့်ဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်။နှင်းစကိတ်တွေကိုတရုတ်နိုင်ငံဖက်ကပိတ်ထားတဲ့အတွက်ရှမ်းပြည်မြောက်ပိုင်းမူဆယ်နမ်ခမ်းမြို့ကပြောင်းစိုက်တောင်းရူတွေအခက်အခဲဖြစ်နေရပါတယ်။တောရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI1တို့သားတွေကနေအပတ်စဉ်တင်ဆက်
VOA American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မေလ9ရက်ကြာသပတေးနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မောင်ကတလှည့်ပြောပါဦးမယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတားဆီးနိုင်ရေးအတွက်ဒေါ်လာ9ဘီလီယံလောက်လိုအပ်နေတယ်လို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။လူသန်းပေါင်းများစွာရဲ့အသက်တွေကိုကယ်တင်ဖို့နဲ့ထိခိုက်လွယ်တဲ့နိုင်ငံတွေမှာရောဂါပိုးကူးစက်မှုရပ်အောင်ကာကွယ်ဖို့အတွက်ရန်ပုံငွေပို့ပြီးလိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီကနေ့ပြောကြားပါရတယ်။ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနောက်3လကနေ6လလောက်ကြာမှ COVID-19 ကရောဂါကူးစက်မှုအထွတ်အထိပ်ကိုရောက်ပြီလို့ခန့်မှန်းရပေမဲ့အဲ့ဒီနိုင်ငံတွေမှာအလုပ်လက်မဲ့ဖြစ်ကုန်တာအစားအသောက်ရှားပါတာအပြင်ကလေးငယ်တွေအတွက်ကာကွယ်ဆေးမထိုးနိုင်တဲ့ပြဿနာတွေကိုစမြင်နေရပြီလို့ကုလသမဂ္ဂကပြောပါရတယ်။အမေရိကန်သမ္မတအနေနဲ့လွှတ်တော်ရဲ့ခွင့်ပြုချက်မပါဘဲအီရန်နိုင်ငံအပေါ်စစ်မတရားဆိုတဲ့လွှတ်တော်ဆုံးဖြတ်ချက်ကိုသမ္မတဒေါ်နယ်ထရမ့်ကဗီတိုအာဏာသုံးပယ်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကတိတ်ကိုစော်ကားတဲ့ဆုံးဖြတ်ချက်ဖြစ်ပြီးသမ္မတအနေနဲ့အမေရိကန်ပြည်ထောင်စုသူ့ရဲ့မဟာမိတ်တွေနဲ့မိတ်ဖက်တွေအပေါ်ကာကွယ်နိုင်စွမ်းကိုထိခိုက်တယ်လို့သမ္မတထရမ့်ကသူ့ဘာကြောင့်ဗီတိုအာဏာသုံးရတယ်လဲဆိုတဲ့ရှင်းလင်းချက်မှာပြောထားပါတယ်။ဇန်နဝါရီလတုန်းကအမေရိကန်နဲ့အီရန်ကြားစစ်ရေးတင်းမာနေချိန်မှာလွှတ်တော်ကသာစစ်ကြေညာခွင့်ရှိရမယ်လို့ဆိုပြီးလွှတ်တော်ကဒီဆုံးဖြတ်ချက်ကိုချခဲ့တာဖြစ်ပါတယ်။စင်ကာပူမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်2000ကျော်သွားပါပြီ။ဒီကနေ့ဗိုင်းရပ်စ်ပိုးကူးစက်ခံရသူနောက်ထပ်800နီးပါးကိုစစ်စစ်တွေ့ရှိပါတယ်။ကူးစက်ခံရသူတွေထဲက90ရာခိုင်နှုန်းနီးပါးဟာနိုင်ငံခြားကနေအလုလာလုပ်တဲ့အဆောက်မှနေကြသူတွေဖြစ်ပါတယ်။စင်ကာပူမှာပြီးခဲ့တဲ့ဧပြီလဆန်းကစပြီး2လကြာဘလိုအရင်အင်ပြင်မထွက်ဖို့အမိန့်ဟာဂျွန်လာတရက်နေ့မှာတက်တန်းကုံဆုံးမှဖြစ်ပေမဲ့ဖြည်းဖြည်းချင်းစတင်ဖြေလျှော့တဲ့အနေနဲ့မေလ12ရက်နေ့ကစပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကိုအစိုးရကပြန်ဖွင့်ခွင့်ပေးသွားမှာဖြစ်ပါတယ်။ကိုရီးယားလေကြောင်းလိုင်းကလည်းကုန်ပစ္စည်းတင်ပို့မှုလုပ်ငန်းတွေတိုးတက်ဖို့အတွက်ရှေ့လကစပြီးတချို့လေယာဉ်ခီးစဉ်တွေကိုပြန်ပြီးပေးဆွဲသွားမှာဖြစ်ပါတယ်။လေကြောင်းခီးစဉ်တွေတိုးလာပြီးမဲ့နိုင်ငံတကာကိုသွားနေတဲ့ခီးစဉ်လမ်းကြောင်း130ထဲက32ခုကိုပဲပြေးဆွဲသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနိုင်ငံကဓာတုဆက်ယုံတစ်ခုမှာဓာတ်ငွေယုံဆိုင်ခဲ့တဲ့အတွက်9ရောက်ထက်မနည်းတေဆုံးပြီးယာနဲ့ချီကိုဆေးယုံတင်ခဲ့ရပါတယ်။ Visa Carbon မျိုးမှရှိတဲ့ LG Polymers ဓာတုဆက်ယုံကဓာတ်ငွေယုံဆိုင်တဲ့အတွက်မြို့ရဲကလူပေါင်းယာနဲ့ချီအသက်ရှူခက်ခဲတဲ့ပြဿနာတွေကြောင့်ဆေးယုံတင်ခဲ့ရပါတယ်။မြို့ကန်1000ကျော်ကိုလည်းဘေးလွတ်ရာရွှေ့ပြောင်းခဲ့ကြရပါတယ်။အီရတ်နိုင်ငံမှာတော့အရင်ထောင်လှမ်းရေးအကြီးအကဲဟာမူစတာဖာအယ်ခါဒီမီဝန်ကြီးချုပ်အဖြစ်ဒီကနေ့ကြမ်းတက်စာကျိန်ဆိုပါရယ်။ဒါကြောင့်အီရတ်နိုင်ငံရဲ့အုပ်စုတွေကြားမှာ9လကြာအငင်းခုန်ဖြစ်နေတာတွေအဆုံးသတ်စေခဲ့ပါရယ်။ပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းကဝန်ကြီးချုပ်အက်ဗဒယ်အဗ်ဒူမာဂဒီရာထူးကနေနှုတ်ထွက်သွားခဲ့ပြီးတဲ့နောက်အစိုးရဖွဲ့ဖို့ဝန်ကြီးချုပ်တာဝန်အတွက်သူ့ကိုရွေးချယ်ခဲ့တာဖြစ်ပါရယ်။ သူအစိုးရအနေနဲ့ပြဿနာတွေကိုဖြေရှင်းသွားမယ်လို့ဝန်ကြီးချုပ်တဲ့အယ်ခါဒီမီကကတိပြုခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုကြာတာရေဒီယိုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆင်းရဲပါပါ
This program has come to you from the Voice of America, Washington.